ဒီနေ့တာဝနာတော်နှစ်2560ပြည့်နှစ်မြန်မာနှစ်1388ခုနှစ်ဟောကောင်းလာဆန်း17ရက်ခရစ်နှစ်2016ခုဩဂုတ်လ14ရက်တနင်္ဂနွေနေ့ယနေ့ဖို့မှာချမ်းမြေ့မြတ်တာအတွင်းဝယ်ချမ်းမြေ့စေရန်အဋ္ဌိပဒံကျင့်မြတ်တို့ကိုကျင့်ကြံပွားများကျိုးစားအထွေနေကြကုန်သောယောဂီတော်စင်တို့ဤဝိပဿနာတတိတမာတိပညာတို့ကိုအားပေးတဲ့အနေနဲ့ဦးဇင်းများဟောကြားမယ့်တရားကတော့မြတ်စွာဘုရားရှင်ကိုယ်တော်မြတ်ကြီးဟောကြားတော်မူခဲ့သောထိုထိုသုတ်တံဒေသနာတော်တို့ကိုအခြေခံ၍ဟောကြားအပ်သောวิปัตตนาขยี้เถเตยอดเด้บาเตยอดเด้แลวิปัตตนาขยี้เถเด้วิปัสสนาทราเวลเลอร์บ่วิปัตตนาขยี้เถဆိုတာโลกขยี้เถလို့ပါပဲโลกမှာขยี้เถတယောက်မန္တလေးကနေရန်ကုန်သွားပြီဆိုရင်ဒါခီးသွားပုဂ္ဂိုလ်ခီးတယ်လို့ခေါ်တာတနည်းအားနဲ့တနည်းအားသွားတဲ့ပုဂ္ဂိုလ်ကိုခီးတယ်လို့ခေါ်တယ်ဒီတိုင်းပဲတရားလို့ဒီအားထုတ်ပြီးတော့နိဗ္ဗာန်ဒီဟုသောရှင်မြို့တော်သို့ဥတည်ပြီးတော့သွားနေတဲ့ပုဂ္ဂိုလ်တွေကိုဝိပဿနာခီးတယ်လို့ဒီလိုခေါ်ရတယ်အဲ့တော့ဝိပဿနာလို့အားထုတ်တဲ့ပုဂ္ဂိုလ်တိုင်းပုဂ္ဂိုလ်တိုင်းဒီဒါဝိပဿနာခီးတယ်တွေပဲနော်ဥစဉ်တို့ရဲ့ကျေးဇူးတော်ရှင်မြတ်စွာဘုရားရှင်ကိုရောမြတ်ကြီးကဆာပြီးတော့အခုဥစဉ်တို့ယောဂီတော်စင်တို့အထီးပေါ့တရားလို့အားထုတ်တဲ့ပုဂ္ဂိုလ်တိုင်းပုဂ္ဂိုလ်တိုင်းဝိပဿနာလမ်းကြောင်းပေါ်တက်ပြီးတော့ရှောင်းလန်းတဲ့ပုဂ္ဂိုလ်တိုင်းပုဂ္ဂိုလ်တိုင်းဒီဝိပဿနာခီးတယ်တဲ့မှန်ရလားဒီနေ့ဥစဉ်တို့ဆင်းရဲနေတာမှာလာရောက်ပြီးတရားလို့အားထုတ်ကြတဲ့ယောဂီတော်စင်တွေဒါဝိပဿနာခီးတယ်တွေပဲတချို့တချို့တော့ယောဂီတော်စင်တွေကတော့ဝိပဿနာခီးတွေရှောင်းလန်းနေကြတာတော်တော်တောင်ခီးရောက်နေကြပြီနော်တချို့တချို့ကြတော့လည်းပဲလမ်းကူလာမှာပဲရှိသေးတယ်တချို့တချို့တော့ယောဂီပုဂ္ဂိုလ်တွေကြတော့လည်းပဲအခုမှဝိပဿနာလမ်းကြီးလမ်းကြောင်းကြီးပေါ်တက်တုံးမှရှိသေးတယ်မှန်ရလားခီးတယ်မျိုးစုံပေါ့ခရီးတဲ့ဒီလမ်းမှာခီးသွားပြီဆိုရင်တွေ့ရတတ်တဲ့အရာဝတ္ထုလေးတွေရှိတယ်။ဥပမာဒီကနေ့မန္တလေးကိုသွားမယ်ဆိုရင်လမ်းမှာတွေ့ရမယ့်အရာတွေမြောက်များစွာရှိတယ်။အဲ့တော့ဒီကနေ့မန္တလေးသွားတဲ့ပုဂ္ဂိုလ်တိုင်းပုဂ္ဂိုလ်တိုင်းလမ်းမှာတွေ့ရတဲ့အရာတွေကိုသိသလားဆိုတော့လည်းပဲလူတိုင်းတော့မသိဘူးနော်။သွားတာသွားနေကြတာတချို့ကဖြတ်သွားကြတဲ့လမ်းမှာဘာတွေရှိလဲလို့မေးရင်ရုပ်တရက်မပြေတတ်ကြအောင်ဂိယုဆိုင်တဲ့ပုဂ္ဂိုလ်သတိထားတဲ့ပုဂ္ဂိုလ်တွေမှန်ညာကောင်းတဲ့ပုဂ္ဂိုလ်တွေလောက်ပဲပြန်ပြီးတော့ကိုခီးကိုသိကိုခီးကိုပြန်ပြောတတ်တချို့ကခရီးတကူလာသွားလိုက်တာပြန်လာလို့မေးရင်လူအအိမ်မက်မက်တယ်လို့ပဲတဲ့ဘာတကူမှပြန်မပြောတတ်အဲ့လိုပုဂ္ဂိုလ်တွေလောကကြီးမှာမရှိဘူးလားအများကြီးပဲနော်ဒီကနေ့မန္တလေးသွားမယ်ဆိုရင်ပြင်သားအနေထွက်အောက်24မိုင်နောက်24မိုင်လောက်ရောက်ရင်ဘာတွေ့ရလဲ6ထပ်ခွေယောဂီတွေပြင်သားလာတက်လာတာလမ်းမှာဘာတွေရှိလို့ရှိမှမသိဘူးထင်တယ်နော်လမ်းမှာဘာတွေ့ကြလဲ6ထပ်ခွေမတွေ့ဘူးလား6ထပ်ခွေတွေ3ထပ်ခွေတွေအရင်တော့9ထပ်ခွေခေါ်တယ်ထာဝရကိုပြီးပြီဆိုရင်အောက်မှာဘာတွေ့လဲမြန်မာနိုင်ငံအထက်ပိုင်းဘ ਹੁ ဝန်တန်းတက္ကသိုလ်တနင်္ဂနွေလုံးမှာရှိတဲ့ဝန်တန်းတွေအထက်မြန်မာပြည်မှာရှိတဲ့ဝန်တန်းတွေလေ့ကျင့်ရေးကြောင်းပေါ့နော်မတွေ့ရဘူးလားစီးပင်ကြီးလေတွေ့တယ်နော်အဲ့ဒီကနေအောက်ဆက်ပြီးတော့ဆင်းသွားပြီဆိုရင်ဘာတွေ့ရလမ်းတွေ့ရတယ်တစ်ပင်တွေတွေ့ရလား22မိုင်စားတော့ဆိုင်မတွေ့ဘူးလား22မိုင်မတွေ့ရဘူးလား ခီးတယ်တွေနားကြတဲ့အများစုခီးတယ်အများစုနားတဲ့နေရာကို22မိုင်းလို့ခေါ်တယ်22မိုင်းတော့မြေမြုပ်သို့မဟုတ်ပြင်ဦးလွင်ကိုရောက်ဖို့ဒီဖြစ်စီမရောက်ဖို့ဒီဖြစ်စီတော်တော်များများတော့ကြာဘူးနာဝါရှိနေကြတာပါနော်ဦးဇင်းတို့ကလေးပေါ့စားရတဲ့ပြင်ဦးလွင်မရောက်ဘူးခင်ကလေးက22မိုင်းဆိုတာကြာဘူးတယ်ဘာရလို့တော့မသိဘယ်နဲ့မှရှိလို့ရှိမှန်းတော့မသိဘူးနော်မန္တလေးကနေပြင်ဦးလွင်တက်လာတဲ့ခီးတယ်တွေခီးတစ်ဆောင်နားတဲ့နေရာကို22မိုင်းလို့ခေါ်တယ်ကားလည်းပဲနားတယ်လူလည်းပဲနားတယ်ကားတွေကတောင်ကိုတကူတစ်ပိုက်ကြီးတက်လာတော့အင်ဂျင်တွေကပူးလာတာယာတွေကပူလာတော့အဲ့ဒီမှာနားပြီးတော့ရေပက်ရတယ်ရေဆေးရလူတွေကလည်းပဲမော်ပန်ဗိုက်တွေစားလာတော့အဲ့ဒီမှာနားပြီးတော့စားတော့ဆိုင်တွေဝင်ပြီးတော့လူစီတွေဖြည့်ကြအဲ့တော့22မိုင်းနေဆင်းသွားပြီဆိုရင်တော့အောက်မှာဘာမှအထူးထူးခြားခြားတော့တွေ့ကြမရှိတော့ပါဘူးတောင်ချေရောက်တာပါနော်တောင်ချေရောက်တော့ဘာတွေ့ရလဲဒေါ်သီသနာခါဆိုင်မှုကြီးတွေ့လဲအဲ့ဒါကြော်သားပြီဆိုရင်ဘာတွေ့လဲ16မိုင်ဂိတ်တဲ့ဆစ်ဆေးဂိတ်ကားတွေလေအလွယ်တကူဖြတ်သန်းလို့မရအောင်အဲ့ဒီမှာဂိတ်အစင်းနဲ့ချတာပြီးတော့ဒီဆစ်ဆေးသမားတွေကဆစ်ဆေးနေတဲ့ဂိတ်ကြီးရှိတယ်အတင်းကြဆုံးဂိတ်ပေါ့ဒီပြင်းဦးလင်နဲ့မန္တလေးကြားထဲမှာတော်တော်ကိုတင်းတင်းကြပ်ကြပ်နဲ့ဆစ်ဆေးတဲ့ဂိတ်ကြီးနော်အဲ့ဒါ16မိုင်ဂိတ်တဲ့အဲ့ဒီစကြောင်းမှန်ကိကဟိုဘက်ကြော်သားပြီဆိုရင်တိုးကိရောက်တိုးကိရောက်နေဟိုဘက်ကြော်သားပြီဆိုရင်ခြေစာရန်အုံချောမရဘူးလားအဲ့တော့အဲ့ဒါတွေကနေတဆီပြေးနေသွားပြီဆိုရင်တော့ဟိုဘက်ထုံဘူးတို့ကြောင်မီးတို့လက်ကောင်းတို့တမန်တော်တို့ဒီအောင်ပင်လဲဟိုဘက်ရောက်တော့မန္တလေးဟုတ်လားဒါပြင်းဦးလင်းနဲ့ပြင်းစားနဲ့မန္တလေးကိုသွားတဲ့ခီးတွေတွေတွေ့ရမယ်အရာဝတ္ထုတွေပေါ့လောကခီးတွေမှာလမ်းမှာတွေ့ကြရတယ်ရှိသလိုပဲတဲ့ဝိပဿနာလမ်းကြောင်းကြီးပေါ်တက်ပြီးတော့ရှောင်းလန်းနေတဲ့ဝိပဿနာခီးတွေမှာလည်းပဲလမ်းမှာတွေ့ကြရအာယုန်တွေအရာဝတ္ထုတွေအများကြီးပဲရှိတယ်အဲ့ဒီအရာဝတ္ထုတွေကိုဥစဉ်ကဒီကနေ့ယောဂီတော်စင်တို့အားဥစဉ်လက်လန်းမိသလောက်ထုံထုတ်တင်ပြသွားမှာမြတ်စွာဘုရားရှင်ကိုရောင်မြတ်ကြီးကတုံညာဂါရံပဝိထသတန်တစိတ်တသဘိက္ခုနောအမာနုတိရတိဟောတိသမ္မာဓမ္မံဝိပတ္တောတုံညာဂါရံပဝိထသစိတ်ငြိမ်တဲ့ကမ္မထံကြောင်းကိုရောက်နေတဲ့ပုဂ္ဂိုလ်သည်တဲ့အမာနုတိရတိဟောတိလူတွေနဲ့ဒီမတွေ့နိုင်မမြင်နိုင်မခံစားနိုင်တဲ့ပျော်ရွှင်မှုမျိုးကိုခံစားရတယ်တဲ့ဦးဇင်းတို့ဒီနေ့ယောဂီတော်စင်နေဦးဇင်းတို့ရဲ့ပြင်စာချမ်းမြေ့ဤသာရောက်လာတော့စိတ်ထဲမှာဘလို့ခံစားရလဲစိတ်ငြိမ်လိုက်တာတိတ်ဆိတ်လိုက်တာအေးချမ်းလိုက်တာလို့စိတ်ထဲမှာမခံစားရဘူးလားအဲ့ဒီလိုရတာမျိုးကအတမန်လူတွေနဲ့တည်းခံစားခွင့်မရှိဘူးတဲ့မှန်ရလားစိတ်ငြိမ်တဲ့နေရာတွေစိတ်ငြိမ်တဲ့ကမ္မဋ္ဌာန်းကျောင်းတွေရောက်တဲ့ယောဂီတွေသာလင်ခံစားခွင့်ရှိတာအဲ့ဒါဒီလည်းပဲဝိပဿနာခီးတယ်တွေပထမဦးဆုံးတွေ့ရတဲ့အရာဝတ္ထုပေါ့ဟုတ်တယ်မလားတရားလို့ဒီအာမထုတ်ရသည်ဟူစိတ်ငြိမ်တဲ့ကမ္မဋ္ဌာန်းကျောင်းတွေရောက်လိုက်ပြီဆိုတာနဲ့စိတ်ထဲမှာအေးချမ်းမှုတွေဖြစ်တာယောဂီတော်စင်နေတယ်မဟုတ်ဘူးဒီမှာရောက်လာတဲ့ဧည့်သည်တိုင်းဧည့်သည်တိုင်းကအဲ့ဒီခံစားမှုတွေဖြစ်ကြတယ်အကြောင်းလေးကကောင်းလိုက်တာနေရာလေးကောင်းလိုက်တာမြို့ရစူတန်လူတွေစူတန်ဘာစူတန်မှမကြရဘူးတဲ့ကောင်းလိုက်တာကာသန်လည်းပဲမကြရယထာသန်လည်းမကြရလေရင်သန်လည်းပဲမကြရအသင်ချက်ဆက်တန်တွေလည်းပဲမကြရကြားတာတွေကတော့ဒုဒုတော့တော့သသမတန်တွေပဲနော်ဟုတ်လားသသမတန်တွေနဲ့ခွေးအော်တန်တွေခွေးကြိုက်တန်တွေမကြရဘူးလားအဲ့ဒီတန်တွေကတော့မကြတော့ကာလမှာတော့ပျောက်တာပျောက်သွားမှာပါနော်ခေါ်ဆောက်လို့စေကာလဆိုတော့ဒါတွေရရထားလို့လည်းမရအဲ့တော့သုံးညာဂါရံဘဝိထသတန်တစိတ်တသဘိက္ခုနောစိတ်ဉာဏ်ကမ္မဋ္ဌာန်းကြောင့်ရောက်ပြီဆိုရင်တော့လူတွေနဲ့တည်းခံစားခွင့်မရှိတဲ့ခံစားမှုမျိုးတွေအရသာတွေငြိမ်းအေးတဲ့အရသာတွေကိုအဲ့ဒီ yogi bogu wa khanza kwen shi de de khanza ya de de a da le be vipadana khi de de prathama u song twei chong ya de a ya wuthu de khu be de tan da saita ta bhikkhu no amanuti rati hoti tamma dhamma vipada do de ဆင်းရဲနာကမ္မတန်ကြောင့်နေမိမိတို့ရောက်ပြီးတဲ့နောက်ပိုင်းမှာဆက်လက်ပြီးတော့တတိပဋ္ဌာန်ဝိပဿနာဘာဝနာတွေကိုကျင့်ကြံပွားများကြိုးစားအားထုတ်လိုက်ပြီးဆိုရင်တော့တဏ္မာဓမ္မဝိပဿတာတော့မိမိတို့ရှုနေတဲ့အရှုခံယုတ်တရားနံတရားတွေကိုတဏ္မာဝိပဿတာတော့အမှန်တိုင်းမြင်လာပြီဆိုရင်တဏ္ဍစိတ်တတ္တခန္ဓာကိုယ်လည်းပဲငြိမ်အမှုတွေဖြစ်လာတယ်စိတ်ကလည်းပဲငြိမ်အမှုတွေဖြစ်လာတယ်တဲ့ ကိုယ်ရောစိတ်ဘာနှစ်ဖြာသောဌာနတွေမှာငြိမ်အမှုတွေဖြစ်လာတဲ့ယောဂီပုဂ္ဂိုလ်တယောက်ကလည်းပဲအာမနုတိရတိဟောတိသာမန်လူတွေနဲ့တည်းမတွေ့မြင်မသိနိုင်မခံစားနိုင်တဲ့အရာဝတ္ထုတွေကိုခံစားပြီးတော့ပျော်မွေးမှုတွေရပါတယ်တဲ့မှန်ရလားချိုးချိုးတော့ယောဂီပုဂ္ဂိုလ်တွေတရားလို့အားထုတ်ရင်အားထုတ်ရင်နဲ့မိမိရှိတဲ့ယုတ်တာဏံတရားတွေရဲ့သဘာဝလက္ခဏာတွေကိုအမှန်တိုင်းမြင်လာပြီဆိုရင်စိတ် တခါမှမခံစားဘူးတဲ့ချမ်းသာမှုဒုက္ခတွေခံစားရတယ်။ဥစဉ်တို့ယောဂီတော်စင်နေတဲ့မှာကိုတရားကြောက်တဲ့အခါမှာတပည့်တော်ဘုရားမှာတခါမှမဖြစ်ဘူးတဲ့အဖြစ်ထူးတွေတပည့်တော်ဖြစ်ရတယ်ဗျာ။တခါမှမကြုံမှုနဲ့ခံစားမှုတွေခံစားရတယ်။ဒီယောဂီတွေအဲ့ဒီလိုရှားကြတာနော်။အဲ့ဒါဒီဝိပဿနာခရီးတွေကြုံတွေ့ရတဲ့အရာဝတ္ထုတွေပဲတဲ့မြတ်စွာဘုရားရှင်ကိုရောမြတ်ကြီးကဒါကြောင့်မို့ယတောယတောတမတတိခန္ဓာနံဥဒယဗယံလဘတိပိတိပါမောဇံအမတန္တံဝိဇာနာတံယတောယတောတမတတိခန္ဓာနံဥဒယဗယံမိမိတို့ရှုမှတ်ပွားများအထောက်တဲ့ဒီယုတ်တရားနံတရားတွေကနေပြီးတော့ဒီခန္ဓာ၅ပါးတို့ရဲ့ဖြစ်မှုပြတ်မှုတွေကိုကျင်းငင်ဖန်ဖန်ထောက်ကတည်းလဲသုံးသပ်ပြီးတော့နေတဲ့ယောဂီပုဂ္ဂိုလ်တည်းတဲ့လဘတိပိတိပါမောဇံအဲ့ဒီယုတ်တရားနံတရားတွေကပဲယုတ်တရားနံတရားတွေသုံးသပ်နေရင်းကနေပဲပိတိလို့ခေါ်တဲ့အာကောင်းတဲ့နှစ်သက်မှုပါမောဇလို့ခေါ်တဲ့အာနဲတဲ့နှစ်သက်မှုတွေကိုလဘတိရနိုင်ပါသေးတယ်တဲ့ရှင်မရင်ပေါ်များရင်နဲ့အစုကံအာယုံနဲ့ရှုတည်တဲ့စိတ်နဲ့တစားတဲ့ကြလို့ကောကောကုံကုံရှင်းရှင်းလင်းလင်းယုတ်တရားနံတရားလေးတွေမြင်လာပြီဆိုလို့ရှင်တော့ခန္ဓာကိုယ်ထဲမှာရောစိတ်ထဲမှာရောစိတ်သိမ်းမွင့်နေထစိတ်ထဲမှာလည်းပဲကြည်နိမှုပီတိတွေဖြွားဖြွားဖြစ်တယ်တဲ့မဖြစ်ကြဘူးလားတရားဆိုရင်မတက်ဟိုနဲ့ဒီနာကစိတ်သိမ်းမွင့်နေဖြန်းငနဲ့ဖြန်းငနဲ့ချိုးချိုးတော့ယောဂီပုဂ္ဂိုလ်တွေကျုံရတယ်နော်ခြေတော်တွေကဖြစ်လိုက်ကြောကုံတွေကဖြစ်လိုက်ရင်မတွေကဖြစ်လိုက်လက်မောင်းတွေကဖြစ်လိုက်နေရများစွာနေပြီးတော့စိတ်သိမ်းမွင့်နေတယ်အဲ့ဒီလိုထအဲ့လိုစိတ်သိမ်းမွင့်နေတယ်အာကောင်မောင်းတန်ဖြစ်လာပြီစိတ်ထဲမှာကြည်နိမှုအာကောင်မောင်းတန်ဖြစ်လာပြီဆိုရင်အဲ့ဒါပီတိဖြစ်တယ်လို့ခေါ်တယ်တရားလို့အထောက်ရင်လည်းဖြစ်တဲ့ပီတိဓမ္မပီတိပေါ့တချို့ကြတော့လည်းပဲအဲ့ဒီလောက်အင်ကောင်းအာကောင်းတော့မဖြစ်ဘူးနည်းနည်းပါးပါးတခါဖြန်းငနဲ့ဖြစ်လိုက်ရပ်သွားလိုက်တော်တော်ကြာမှဖောင်းနေပိန်နေထိုင်နေထိတယ်အဲနာလည်းကျင်တယ်၊ကြိုက်တယ်၊ခဲတယ်စသည်အပြင်အရှုမှန်အရှုမှန်ရင်းနဲ့တစ်ချက်တစ်ချက်ထထပြီးတော့ပေါ်တဲ့စိတ်သိမ်းမွင့်ထားမှုအဲ့ဒါကိုကြတော့ပါမောဇ္ဇလို့ခေါ်တယ်တဲ့အဲ့ဒီလိုပီတိပါမောဇ္ဇတွေကိုလည်းပဲဒီယုတ်တရားနံတရားတွေကိုယုတ်တရားနံတရားတွေရဲ့ဖြစ်မှုပြတ်မှုတွေကိုအမှန်တိုင်းသုံးသပ်ရင်ရှုမှတ်ရင်းကနေပဲဒီပီတိပါမောဇ္ဇတွေကအရလာတာပါပဲတဲ့အဲ့တော့အဲ့ဒီလိုပီတိတွေပါမောဇ္ဇတွေမိမိတို့ရဲ့စိတ်ထဲမှာဖြစ်လာပြီဆိုလို့ချင်းလည်းပဲသာဝိပဿနာခီးတွေကြုံတွေ့ရမယ့်အရာဝတ္ထုတွေပဲတဲ့ချိုးချိုးတော့ယောဂီပုဂ္ဂိုလ်တွေကဒီအတွေ့အကြုံလေးတွေကြုံတွေ့နေကြပြီနော်တချို့ကြတော့လည်းပဲဒီအတွေ့အကြုံတွေကျော်သွားကြပြီတချို့တော့မရောက်သေးဘူးဟုတ်လားအဲ့တော့တယောက်ကြုံနိုင်တယောက်ကတော့ကြုံချင်းမှကြုံမှာပေါ့လမ်းကြောင်းပေါ်တက်ပြီးတော့ရှောက်တဲ့အချိန်ကမတူဘူးလေအဲ့တော့တချို့ကလည်းပဲခုမှဝိပဿနာလမ်းကြောင်းပေါ်တက်ခါရှိသေးတာဆိုတော့ဒါတွေမတွေ့သေးဘူးမကြုံသေးဘူးအဲ့တော့ခုမှလမ်းကြောင်းပေါ်စပြီးတော့ရှောက်တဲ့ပုံစံတွေကလည်းပဲဒီအာယုံလေးတွေဒီတရားအတွေ့အကြုံလေးတွေတွေ့အောင်ကြုံအောင်တို့ကြိုးစားမယ်လို့စိတ်ထဲမှာဆုံးဖြတ်ချက်ချပြီးကြိုးစားရမှာပေါ့နော် ဒီအာယုံလေးတွေဒီအတွေ့အကြုံလေးတွေတွေ့ပြီးသားပုဂ္ဂိုလ်တွေကလည်းပဲဒီပေါ်မှာတာယာတတ်မဲ့နှစ်သက်ပြီးတော့မနေရဘူးတဲ့မြတ်စွာဘုရားကဒီအာယုံလေးတွေကိုလည်းပဲအမှန်တိုင်းသိပြီးတော့ရှုမှတ်ပေးခြင်းအပြင်ရှေ့ပြီးဆက်ပြီးတော့ခရီးသွားနေရအောင်ပါပဲဘာဖြစ်လို့လဲလို့ဆိုတော့မိမိတို့ကဝိပဿနာခရီးတယ်လေဟုတ်တယ်မလားဝိပဿနာခရီးတယ်ဆိုတာနိဗ္ဗာန်မရောက်မရှင်ခရီးရမဆုံးသေးဘူ အဲဒါမို့တွေ့ပြီးသားကြုံပြီးသားဝိပဿနာခီးတရားလည်းပဲဒါရီယာတို့အတွက်ရှုမှတ်မဲ့အာရုံတွေပဲလို့နားလည်သဘောပေါက်ပြီးရှုရင်းမှန်ရင်းနဲ့ပဲရှေ့ဆက်ပြီးတော့ခီးဆက်ကြရမယ်ဒါတွေကိုကြော်သားတဲ့ပုဂ္ဂိုလ်တွေကြတော့လည်းပဲရှေ့မှာတွေ့ကြအာရုံတွေရှိသေးတယ်လို့နားလည်သဘောပေါက်ပြီးတော့ကိုခီးကိုပုံမှန်လေးရှောက်လန်းနေုံပါပဲဟုတ်တယ်မလားအဲဒါမို့မြတ်စွာဘုရားရှင်ကိုတော်မြတ်ကြီးကယတောယတောသမ္မတတိခန္ဓာနံဥဒယဗယံလဘတိပိတိပါမောဇံအမတံတံဝိဇာနတံတဲ့အဲ့ဒီလိုတရားတွေရှုရင်းမှန်ရင်တဲ့ပိတိတွေဖြစ်လာပြီပါမောဇတွေဖြစ်လာပြီဆိုရင်တဲ့အဲ့ဒီပိတိပါမောဇတွေကဒီယုံနာတို့ရဲ့ဖြစ်ပျက်တွေကိုအမှန်တန်ရှုမြင်နေတဲ့ယောဂီပုဂ္ဂိုလ်အတွက်နိဗ္ဗာန်ရောက်ကြောင်းနေပါပဲတဲ့ပိတိပါမောဇကလည်းပဲဘာရောက်ကြောင်းနေလဲနိဗ္ဗာန်ရောက်ကြောင်းပဲဒီပိဋိပါမောဇ္ဇတွေကိုမိမိတို့ကနှစ်သက်သာနေမယ်ဆိုရင်တော့နိဗ္ဗာန်မရောက်တော့ဘူးပေါ့ဒါရီယာလည်းပဲရှုပြမဲ့အာရုံတွေပဲလို့နားလည်သဘောပေါက်ပြီးတော့ပိဋိဖြစ်ရင်ပိဋိဖြစ်တယ်ဝမ်းသာရင်ဝမ်းသာတယ်နှစ်သက်ရင်နှစ်သက်တယ်ရသိမွင်ထားရင်ရသိမွင်ထားတယ်စသည်အားဖြင့်အဲ့ဒီလိုရှုရင်းမှန်ရင်နဲ့ရှေ့ဆက်သွားမယ်ဆိုရင်တော့ဒီပိဋိပါမောဇ္ဇတည်ပင်လျင်နိဗ္ဗာန်ရောက်ကြောင်းအားကောင်းတဲ့အထောက်ပံ့တွေဖြစ်သွားတယ်တဲ့ဒါကြောင့်မို့ပိဋိပါမောဇ္ဇဖြစ်တဲ့ယောဂီတန်ယောဂီတိုင်းကဒီပေါ်မှာပဲတာယာတက်မဲ့ပြီးတော့ယက်တန်ပြီးမနေရဘူးတဲ့ရှုရင်းမှချင်းဖြင့်ရှေ့ခရီးဆက်ကြရယတောယတောသမ္မတတိခန္ဓာနံဥဒယဗယံလဘတိပိဋိပါမောဇ္ဇံအမတန်တံဝိဇာနာတံနောက်ထပ်ဝိပဿနာခရီးတွေကြုံတွေ့ရမယ့်အရာတွေကမြောက်များစွာကြံသေးတယ်ဩဘာတိစီဝညာနေစပိတိယာစဝိကံပတိပတ္တတိယာဒုက္ခိစီဝယေဟိသာနပဝေတတိတဲ့ဩဘာတိစီဝညာနေစပိတိယာစဝိကံပတိတရားလုပ်တွေမိမိတို့အာထုတ်ပြီဆိုရင်နံပါတ်၁တွေ့ရမြင်ရမယ့်အရာဝတ္ထုကဩဘာသလို့ခေါ်တဲ့အယောင်အလင်းတွေတဲ့။ရောင်မို့တချို့ယောဂီပုဂ္ဂိုလ်တွေတရားကြောက်တဲ့အခါမှာရှင်ရင်မှန်နဲ့အလင်းရောင်လေးတွေပြွပြွပြပြနဲ့တွေ့ရတယ်ဗျာတဲ့။ရှေ့ကပေါ်လာတယ်လို့လူအထက်ကပေါ်လာတယ်လို့မျက်စိထဲမှာပဲပေါ်လာတယ်လို့စိတ်ထဲမှာပဲပေါ်လာတယ်လို့စိတ်ထဲမှာအဲ့ဒီလိုယောဂီတွေရဲ့ဉာဏ်ထဲမှာထင်းလာတော့တချို့ယောဂီတွေလည်းပဲရှောက်ကြအဲ့ဒီလိုအလင်းရောင်တွေပေါ်လာလဲပဲဝိပဿနာခီးတွေကြုံတွေ့ရမယ့်အရာဝတ္ထုပဲเนาะဒီဩဘာသလို့ခေါ်တဲ့အလင်းရောင်ကတော့သူကတမာတိကြောင့်လည်းပဲပေါ်တတ်တယ်ဝိပဿနာဉာဏ်ကြောင့်လည်းပဲပေါ်တတ်တယ်တဲ့အလင်းရောင်ပေါ်ခြင်းရဲ့အကြောင်းနှမျိုးရှိတယ်လို့မှတ်ထားရမယ်เนาะဩဘာသလို့ခေါ်တဲ့အလင်းရောင်တွေပေါ်ပြီဆိုရင်တမာတိတသက်ကြောင့်လည်းပေါ်တတ်တယ်ဝိပဿနာဉာဏ်ကြောင့်လည်းပေါ်တတ်တယ်လို့နားလည်ထားရမယ်။တမာတိတသက်ကြောင့်ပေါ်တယ်ဆိုတော့တနည်းအားဖြင့်ဟောခဲ့တဲ့ခြေတလန်းဂရိတတန်းထဲမှာပါတဲ့အနာတပိန်တထေးကြီးမြတ်စွာဘုရားရှင်ကိုရောမြတ်ကြီးကိုအာယုံပြုထက်ကထက်ကအမှတ်ရတဲ့ဗုဒ္ဓနုဒ္ဒတိတမာတိရဲ့အစွမ်းကြောင့်သူ့ရဲ့ခန္ဓာကိုယ်ကြီးကလင်းငနဲ့ဝင်းငနဲ့ဖြစ်ဖြစ်ပြီးတော့မသွားဘူးလား။ညအိနေမတ္တဘုရားကိုအာယုံပြုရင်မတ္တအိတော့ခနာကိုကြီးကအလင်းအောင်နေတဝင်းဝင်းတလင်းလင်းထိန်ထိန်လင်းလင်းနဲ့ဖြစ်တော့တခန်းလုံးလင်းထိန်နေတော့မိုးလင်းပြီဆိုပြီးတော့အပြင်းမထွက်လိုက်အပြင်းရောက်တော့မောင်းသွားပြန်ရောအဲ့ဒီလိုနဲ့၃ညင်၃ခါဟုတ်တယ်မလား၃ညင်၃ခါလင်းလာတဲ့ခါမှာထသွားမြူတကားပေါက်အပြင်းဝရောက်တော့သုတ်တန်အထိသူ့ရဲ့ခန္ဓာကိုယ်မှာအလင်းအောင်ကြီးကမပြောက်ဘူးတဲ့ဗုဒ္ဓနုဒ္ဒတိတမာတိကြောင့်ဖြစ်တယ်ဒါကြောင့်မို့အဲ့ဒီလိုအနာတပင်တထေးကြီးရဲ့ခန္ဓာကိုယ်ကထွက်တဲ့အလင်းရောင်တွေကြတော့ဝိပဿနာဉာဏ်ကြောင့်ဖြစ်တဲ့အလင်းရောင်လို့ခေါ်လို့မရဘူးနော် ဘာကြောင့်ဖြစ်တဲ့အလင်းရောင်လဲလဲတမာတိတမထဘာဝနာရဲ့တမာတိကြောင့်ဖြစ်တဲ့အလင်းရောင်တဲ့ဒါကြောင့်မို့အဲ့ဒီလိုအလင်းရောင်တွေဖြစ်ပေါ်လာပြီဆိုရင်တော့ဒါတမထကြောင့်လို့နားလည်ရမယ်တရားလိုအထုတ်တဲ့ယောဂီသူတော်စင်တွေကြတော့မိမိတို့ဘဝပေါ်ရာတွေကိုလိုက်ပြီးတော့ရှုတဲ့အခါမှာပေါ်သမျှအာယုန်တွေလိုက်ပြီးတော့မရှုနိုင်ဘူးတချို့ယောဂီပုဂ္ဂိုလ်တွေကတစ်ထက်တည်းကြအောင်မရှုနိုင်သေးဘူးဝိပဿနာတတိတွေတအားအမကောင်းသေးဘူးအဲ့ဒီလိုအခိုက်အတန့်မှာဆိုရင်လည်းပဲဒီအလင်းရောင်လေးတွေကပြုတ်ပြုတ်ပြက်ပြက်မဖြစ်သလောက်လေးတွေပေါ်တတ်တယ်နော်ဘုနန္ဒီနန်ကလျှက်စီးလက်သလိုပြက်ကနေပြက်ကနေတိတ်ပြီးတော့ကြာကြာလည်းမဟုတ်ဘူးအကျိန်ဖန်များစွာလည်းမဟုတ်ဘူးတနာကြီးမှတစ်ကျိန်နှစ်ကျိန်သုံးကျိန်လောက်တလောက်လောက်ဖြစ်တာပေါ့အဲတော့မြတ်စွာဘုရားရှင်ကိုယ်တော်မြတ်ကြီးကဒီလိုအလင်းရောင်တွေကပဲခြင်းကနေစပြီးတော့ပေါ်ရတယ်လေလို့ဆိုရင်တဲ့နာမရူပပရိစ္ဆေဒဉဏ်လို့ခေါ်တဲ့မိမိတို့ရဲ့ယုတ်တရားနံတရားဒီနှစ်ပါးကိုကွဲကွဲပြားပြားယောဂီတွေချင်းချင်းလင်းလင်းသိလာတဲ့အချိန်ကနေစပြီးဒီဩဘာသလို့ခေါ်တဲ့အလင်းရောင်လေးတွေကတွေ့ရကြုံရမြင်ရတတ်တယ်နော်အဲ့တော့ဒီအလင်းရောင်လေးတွေမိမိတို့တွေ့ပြီဆိုရင်တော့ယုတ်တရားနံတရားတွေကိုမိမိတို့ရှင်းရှင်းလင်းသိပြီလို့ဒီလိုတချို့နားလည်ရမယ်နော်ရှင်းရင်းမှန်ရင်နဲ့ဖောင်းနေပိန်နေလို့ရှင်းရင်းရှင်းရင်းနဲ့ဖောင်းရွေ့တဲ့ဘောနဲ့ရှုမှတ်တဲ့စိတ်ပဲရှိတယ်ဖောင်းတာကယုတ်တရားပဲရှုမှတ်တဲ့စိတ်ကနံတရားပဲပိန်သွားတာယုတ်တရားပဲဝါရောယုတ်တရားပဲရှုမှတ်တဲ့စိတ်ကနံတရားပဲကြွတဲ့လမ်းနဲ့အခိုက်မှလည်းပဲကြွတာကယုတ်တရားကြွတယ်လို့မှတ်နေတာကနံတရားလမ်းတာကယုတ်တရားလမ်းနေတယ်လို့မှတ်နေတာကနံတရားဒီယုတ်တရားနံတရားနှစ်ပါးပဲရှိတယ်လို့ကွက်ကွက်ကွင်းကွင်းရှင်းရှင်းလင်းလင်းသိတဲ့အသိဉာဏ်မိမိတို့တဏ္ဍမှာရလာရင်နာမရူပပရိစ္ဆေဒဉာဏ်ရတယ်လို့ခေါ်တယ်အဋ္ဌဉာဏ်အားကောင်းလာပြီအဋ္ဌဉာဏ်ရင့်သင်လာပြီဆိုရင်အခုဦးဇင်းပြောတဲ့ဩဘာသလို့ခေါ်တဲ့အလင်းရောင်လေးတွေကစပြီးပေါ်တတ်တယ်။ဒါကြောင့်မို့ချိုယောဂီတွေကအဲ့ဒါလေးတွေပေါ်လာပြီဆိုအတတ်တရားနဲ့ရှားကြတယ်နော်။အထူးသန်းအနေနဲ့ရှားကြ။တချို့ကြတော့လည်းပဲအဋ္ဌဉာဏ်တွေအားကောင်းလာပြီဆိုရင်တော်တော်ကိုလင်းတဲ့အလင်းရောင်ကြီးတွေတွေ့ရတတ်တယ်။တမီးကြီးနဲ့မိမိရဲ့မျက်နှာကိုစိုက်ပြီးတော့ထိုးထားတယ်လို့မျိုးဒီသကောကြီးတွေလောက်လင်မန်းကြီးလောက်ရှိတဲ့အလင်းရောင်ကြီးတွေမိမိရဲ့ရှေ့မှာလဲနေတယ်လို့မျိုးအလင်းရောင်တွေတွေ့ရတတ်ရှင်နာကပေါ်လာလိုက်နောင်နှံကပေါ်လာလိုက်တချို့ကြတော့လည်းပဲမိမိထိုင်နေတဲ့အနီးနားတစ်ဝိုက်မှာအကုန်လုံးအလင်းရောင်တွေဖြန့်နေတယ်လို့စိတ်ထဲမှာထင်ရခံစားဒါတွေကတော့ခုနပြောတဲ့ဝိပဿနာဉာဏ်တွေအစင်းစင်းအားကောင်းရင်အားကောင်းတဲ့လောက်အလင်းရောင်တွေကဖြစ်လာတာနော်ခုနစပေါ်တာကတော့နာမရူပပရိစ္ဆေဒဉာဏ်ကျင့်တဲ့နေချင်းကနေစပြီးတော့အလင်းရောင်တွေပေါ်တယ်လို့ဒီလိုနားလည်ထားရမယ်တိတဲ့တစင်းတက်ပြီးတော့မိမိတို့ကပိစယပရိက္ခဉာဏ်လို့ခေါ်တဲ့ယုတ်တရားနံတရားတွေသည်အကြောင်းမဲ့တက်တက်ဖြစ်တာမဟုတ်ဘူးအကြောင်းကြောင့်အကျိုးဖြစ်တာပဲယုတ်မှလည်းပဲအကြောင်းရှိတယ်နံတွေမှလည်းပဲအကြောင်းရှိတယ်လို့ဒီလိုအကြောင်းနဲ့အကျိုးကိုယ်ကိုယ်ပြားပြားသိတဲ့ပိစယပရိက္ခဉဏ်ရောက်ပြီဆိုရင်တော့ခုနတုန်းကဒီအလင်းရောင်တွေကိုတော်တော်လေးကိုစင်စင်ရှားရှားစိတ်ထဲမှာသိလာ။နမရူပပရိစ္ဆေဒဉဏ်ရတဲ့ယောဂီတယောက်အလင်းရောင်တွေသိတဲ့အသည့်ဆိုတာဘာမှသိမှပြောပါလောက်။အလင်းရောင်စပြီးတော့ပေါ်လာတဲ့အချိန်နဲ့သူမသိလိုက်ဘူး။အလင်းရောင်ကြီးပျောက်သွားတဲ့အချိန်ကိုလည်းပဲသူသတိမထားမိလိုက်။အလင်းရောင်ပေါ်တယ်ဆိုတော့ကာမတ္တလောက်ပဲသိပိစယပရိက္ခဉဏ်လောက်ရောက်တဲ့ယောဂီပုဂ္ဂိုလ်တယောက်ကြတော့အလင်းရောင်ရဲ့စပြီးတော့ပေါ်လာဒါမသိတော့လည်းပဲအဆုံးကိုတော့သူကသိတယ်နော်ဒါကြောင့်မို့ပိစယပရိက္ခဉဏ်ရင့်တန်လာပြီဆိုရင်တော့အလင်းရောင်ရဲ့အစမသိတော့လည်းပဲအဆုံးလေးတော့တည်ပြီးတော့သွားတယ်တဲ့ချူရင်မှရင်ပေါ်မြရင်နဲ့အလင်းရောင်နေပေါ်ပြီဆိုရင်ပေါ်တယ်ပေါ်တယ်မှန်ရင်မှန်ရင်နဲ့ဆုံးတော့တာပဲတည်တယ်စပြီးတော့ဖြစ်ပေါ်လာတဲ့သဘောကိုတော့ထင်ထင်ရှားရှားမသိနိုင်ဘူးတဲ့အဲ့ဒီလိုတွေ့ရတဲ့ယောဂီပုဂ္ဂိုလ်တွေလည်းပဲရှိတယ်အဲ့တော့ဒီအလင်းရောင်ရဲ့အစကိုမသိခြင်းအဆုံးကိုမသိခြင်းလို့ခေါ်တဲ့ပိစယပရိက္ခဉဏ်ရတဲ့ယောဂီပုဂ္ဂိုလ်တွေလည်းပဲရှိတယ်နော် အစာကိုမသိတော့လည်းပဲအဆုံးကိုအဆုံးမသိတဲ့ပစ္စယပရိကညာရတဲ့ယောဂီပုဂ္ဂိုလ်တွေလည်းပဲရှိတယ်အစာအဆုံးနှစ်ခုလုံးမသိတဲ့နာမရူပပရိစ္ဆေဒညာရတဲ့ယောဂီပုဂ္ဂိုလ်တွေလည်းပဲရှိတယ်တဲ့အဲ့တော့အဲ့ဒီလိုအတ္တိတရားလေးတွေမိမိတို့ရဲ့စိတ်ထဲမှာရလာပြီပေါ်လာပြီဝင်လာပြီဆိုရင်ဒါဝိပဿနာခီးတယ်ကြုံတွေ့ရတဲ့အရာတွေမိမိတို့ကြုံတွေ့နေတာပဲလို့ဒီလိုနားလည်သဘောပေါက်ရမယ်ဒီတဲ့သင်းတက်ပြီးတော့တမ္မတနာညာလို့ခေါ်တဲ့အရှုခံယုတ်တရားနံတရားအလုံးကိုအနိစ္စဒုက္ခအနတ္တလက္ခဏာဤသုံးပါးအားဖြင့်တောက်လျှောက်တလက်ဆက်မပြတ်ရှုမှတ်ပြီးတော့နေပြီအဲ့ဒီတမ္မတနာညာဒီအားကောင်းလာပြီဆိုရင်တော့ဒီဩဘာသလို့ခေါ်တဲ့အလင်းရောင်ကြီးစပြီးတော့ဖြစ်တာကိုလည်းပဲသိတယ်တဲ့ဖြစ်ပြီးတော့မပြတ်ဘဲနဲ့တီးနေတာကိုလည်းပဲသိတယ်တပြေးပြေးနဲ့အဲ့ဒီအလင်းရောင်ကြီးကမိမ့်မိမ့်မိမ့်မိမ့်ပြီးတော့ပျောက်သွားတဲ့အချင်းရောင်ကိုလည်းပဲသိတယ်တဲ့အချို့ကြတော့လည်းပဲဒီအလင်းရောင်လေးကဒီနာမှာမပြောက်ဘဲနဲ့နေရာတနေရာပြောင်းပြီးမှပျောက်သွားတဲ့အချင်းရံအချင်းရာတွေကိုလည်းပဲသိနိုင်တယ်အဲ့ဒီလိုသိလာပြီဆိုရင်တော့တမ္မတနာဉာဏ်ဒီအားကောင်းလာပြီလို့ဒီလိုနားလည်ရမယ်အဲ့တော့ဒီအလင်းရောင်နဲ့ပတ်သက်ပြီးတော့သိပုံကဘယ်နှမျိုးလဲလဲ၃မျိုးနာမရူပပရိစ္ဆေဒဉာဏ်ရတဲ့ပုဂ္ဂိုလ်တွေကအလင်းရောင်ရဲ့အစာလည်းမသိဘူးအဆုံးလည်းမသိပေါ်လာတာပဲသိတယ်ပိစာပရိကညာရတဲ့ယောဂီပုဂ္ဂိုလ်ကြီးကြတော့စဖြစ်တာတော့မသိလိုက်ဘူးတဲ့ဒါပေမဲ့ဆုံးသွားတာသိတယ်တမ္မတနာညာရတဲ့ယောဂီပုဂ္ဂိုလ်ကြီးကြတော့အလင်းရောင်ရဲ့အစာကိုလည်းပဲသိတယ်အလယ်ကိုလည်းပဲသိတယ်အဆုံးကိုလည်းပဲသိတယ်တချို့ကြတော့လင်းတယ်လင်းတယ်မြင်တယ်မြင်တယ်ဖြူတယ်ဖြူတယ်စတဲ့အပြင်အမှတ်တမ်းမှန်တာဒါကြီးကတော့လည်းမပြောင်းနိုင်ဘူးနော်အဲ့ဒါအလဲကိုသိတယ်တည်နေတာကိုသိတယ်လို့ခေါ်တာပေါ့ဒါမှမဟုတ်ဒီအလင်းရောင်တွေကိုအခုလို၃မျိုး၃စားအားဖြင့်တည်နေခြင်းသည်ဝိပဿနာယောဂီတွေကြုံတွေ့ရမယ့်အရာတွေပဲလို့ယောဂီတော်စင်နေနားလည်ရမယ်မှန်ရလားအဲ့ဒီလိုနားလည်ပြီးပြီဆိုရင်ဒီအလင်းရောင်နဲ့ပတ်သက်ပြီးတော့ตาญาณเนตตัมมะมุริไม่ผิดหรอกเด้แม่สาวพะกะเนาะชุชุตอปกุริจ้ะတော့ဒီလင်းရောင်นี่ပေါ်လာပြီဆိုလို့ရှင်တော့စိတ်ထဲမှာជីနှူးမှုជីနှမ်းမှုเนตตမှုปีติတွေကနေတဆင့်တဏဘက်ကိုကူးသွားတာជីနှူးရင်းជីနှမ်းရင်းเนี่ยနောက်ဆုံးเนตตตาญาณได้ไปยောက်အလင်းရောင်ပေါ်မှာตาญาณได้တဏဖြစ်သွားပြီငါမှာပဲဒီလင်းရောင်ကြီးอ่ะပေါ်လာပဲငါရှုနိုင်မှန်နိုင်လို့ပေါ်လာပဲတခြားကြတော့ယောဂီတွေမှာတော့ပေါ်မှာမိုးလောက်ပါဘူးဆိုပြီးတော့ဒီအလင်းရောင်ကိုအကြောင်းပြုပြီးတော့ငါတကားလို့ထောင်လွားတဲ့မာနတွေစိတ်ထဲမှာဝင်သွားတတ်တယ်။နောက်ကြတော့ဒီအလင်းရောင်ဒီရှေ့ရှေ့တုန်းကတခါမှမပေါ်ခဲ့ဘူး။မွေးတဲ့အချိန်ကနေစပြီးခုချိန်ကြီးငါအလင်းရောင်တခါမှမပေါ်ဘူးသေးဘူး။ဒီအလင်းရောင်ကြီးကတော့ဆရာတော်တန်ခါတော်တွေဟောနေတဲ့မြတ်စွာဘုရားဟောကြားနေတဲ့နိဗ္ဗာန်တည်းဟုသောတရားတူကြီးပဲလို့စိတ်ထဲမှာအဲ့ဒီလိုထင်သွားရင်တဲ့အလင်းရောင်ပေါ်မှာအထင်မှားသွားနော်ဒါတရားသူပဲတရားသူရလို့မို့ဒီလင်းရောင်ကြီးကငါ့ကိုပေါ်တာပဲငါ့မှာလာပြီးတော့ပေါ်တာပဲလို့စိတ်ထဲမှာနားလည်မှုတွေလွဲထင်လွဲသွားပြီထင်မှားသွားပြီဆိုရင်ဒိဋ္ဌိကိလေသာဝင်သွားတာအဲ့တော့အလင်းရောင်နဲ့ပတ်သက်ပြီးတော့တဏှာလည်းပဲဖြစ်နိုင်တယ်တာယာနစ်သက်တက်မဲ့တဲ့တဏှာလည်းပဲဖြစ်နိုင်တယ်ဒီအလင်းရောင်ငါ့မှာပဲပေါ်တယ်လို့စိတ်ထဲမှာထောင်းလွှားတက်ကြွတဲ့မာနကိလေသာလည်းဝင်သွားတတ်တယ်နော်နောက်တကဒီလင်းရောင်ကြီးကတရားသူကြီးပဲတရားသူရလို့မို့ဒီလင်းရောင်ပေါ်တာပဲလို့ယုံမှမှုထင်မှမှုဒိဋ္ဌိကိလေသာလည်းဝင်သွားတတ်တယ်တဲ့အဲ့ဒီလိုဝင်သွားပြီဆိုရင်တော့မိမိရဲ့ရှုမှတ်တဲ့ဘာဝနာစိတ်ကပျောက်သွားတာဟုတ်တယ်မလားဘာဝနာစိတ်ပျောက်သွားပြီဆိုရင်ခရီးကရှေ့မရောက်တော့ဘူးခီးသွားနေတဲ့ယောက်ျားတယောက်တန့်ငနေရှေ့မှာအတားအဆီးတွေတွေ့လို့တန့်ငနေရပ်သွားတယ်လို့ပဲဟုတ်တယ်မလားတန်ငနဲ့ရသွားပြီဆိုရင်တော့ကိုနဲ့အတူတူခီးသွားပဲတယောက်ကမရဘဲနဲ့ရှစ်ဆက်သွားရင်သူကအရင်ရောက်သွားမှာကိုကဘာဖြစ်မလဲနောက်ကျနေမှာပေါ့ဟုတ်တယ်မလားယုံနဲ့လိတ်လို့လေယုံနဲ့လိတ်ပုံမြင်နေကြောက်ကြလားအလုံးကြောက်ပါလေနော်ယုံကြီးကခီးသွားတာပုံမှန်မသွားဘဲနဲ့ဘာလုပ်တာလဲလမ်းမှာအရေးကောင်းကောင်းတွေ့တိုင်းမျက်ဖို့ကောင်းကောင်းတွေ့တိုင်းဝင်းဝင်းအိတ်တာနော်ဝင်ရတော့တကယ်တကယ်ပန်းဝင်တော့ဘသူကယင်ဝင်သွားပုံမှန်လျှောက်သွားတဲ့လေးကဝင်တာနော်တော့လမ်းမှာပါနောက်ချက်ပဲတွေ့တွေ့ပါအသားစီးပဲတွေ့တွေ့မိမိကအဲ့နံမှာပဲရက်တန့်ပြီးတော့မနေမိအောင်တတိထားမှာပေါ့ ဟုတ်တယ်မလားဒါကြောင့်မြတ်စွာဘုရားရှင်ကိုရောမြတ်ကြီးကဩဘာသလို့ခေါ်တဲ့အလင်းရောင်သည်ဝိပဿနာခရီးတဲ့အတွက်အနောက်ဆက်ပဲတဲ့ဝိပဿနာညဉ်းညူးဆောင်တရားပဲတဲ့တကယ်တမ်းကတော့ဒီအလင်းရောင်ကဝိပဿနာကိုညဉ်းညူးစေတာမဟုတ်ဘူးဒီအလင်းရောင်ကိုအကြောင်းပြုအမိပြုပြီးတော့ဖြစ်ပေါ်လာတဲ့ကိလေသာတွေကဒါလျင်ဝိပဿနာရဲ့ညဉ်းညူးဆောင်အစေမှန်ရဲ့လားအလင်းရောင်ကြီးပုံနဲ့တော့မိမိတွေဘာမှအနောက်ချက်မဖြစ်နိုင်ဘူးဒီအလင်းရောင်ကြီးပုံမှာမိမိရဲ့သုံးသက်ချက်ဆုံးဖြတ်ချက်တွေကမှားသွားပြီလွဲသွားပြီဆိုရင်တော့ဘာဖြစ်သွားမလဲရှုမှတ်တဲ့စိတ်တွေကရပ်သွားတယ်ဟုတ်တယ်မလားဒါကြောင့်မို့ဦးဇင်းတို့အလင်းရောင်ကြီးပေါ်ပြီဆိုရင်ဦးဇင်းတို့ကဘယ်လိုညွန်ကြလဲမြင်ရင်မြင်တယ်လင်းရင်လင်းတယ်စသည်အားဖြင့်ဒီအရှိတိုင်းလေးပဲမှတ်ယုံပါပဲရှေ့ဆက်ပြီးတော့ဒီတိုင်းပဲမှဒါတွေကိုမသားရနဲ့ဒါတွေကတရားသူတွေမဟုတ်ဘူးဒါမှဒါတွေကဝိပဿနာယောဂီတွေဝိပဿနာခီးသက်တွေလမ်းမှာတွေ့ကြုံမဲ့တရားသဘောတွေပဲအရာတွေပဲလို့ဒီလိုဥစဉ်တို့ကပြောပြပြီးတော့ရှေ့ဆက်ပြီးတော့ဒီတိုင်းပဲမှခိုင်းရတာပဲနော်အချို့ကြတော့လည်းပဲဒီလင်းရောင်လေးပေါ်မှာပဲအဲတာယာနှစ်သက်တက်မဲ့ပြီးတော့ခြေနဲ့နေတဲ့ပုံကိုယ်တွေလည်းပဲရှိတတ်တယ်ဒါတော့ရပြီဒါတော့မြင်ရပြီဆိုရင်ကိုယ်လည်းစိတ်ထဲမှာကြည်နင်းမှုပိဋိတွေလည်းဖြစ်တယ်။တာယာမှုတဏှာတွေလည်းပဲဖြစ်ကြတယ်နော်။အဲ့တော့နံပါတ်၁အလင်းရောင်နေသည်ဝိပဿနာညဉ်းညူးကြောင်းနေလို့ဒီလိုနားလည်သဘောပေါက်ပြီးတော့ဒီညဉ်းညူးကြောင်းနေပေါ်လာတိုင်းပေါ်လာတိုင်းမလိုရမှာလေ။ရှုမှတ်ခြင်းအဖြစ်ပယ်ပြရမယ်။အဲ့တော့အလင်းရောင်ဒီလည်းပဲဝိပဿနာခရီးသည်တွေကြုံတွေ့ရမယ်။အရာဝတ္ထုတစ်ခုပဲလို့ယောဂီသူတော်စင်နေနားလည်ထားရမယ်နော်။နောက်တစ်ခုကဩဘာတိစီဝညာနေစပိတိယာစဝိကံပတိတဲ့ညာနေဆိုတာဝိပဿနာဉာဏ်ဖောင်းနေပိနေထိုင်နေထိတယ်စိတ်ကူတယ်စဉ်းစားတယ်ကြံစည်တယ်နားတယ်ကျင်တယ်ကြိုက်တယ်ခဲတယ်မြင်တယ်ကြားတယ်နံတယ်စားတယ်ထိတယ်သိတယ်တွေးတယ်စသည်အားဖြင့်ရှုရင်းမှန်ရင်တဲ့ဒီအလုံးလျင်းမြန်စွာဖြစ်ပြနေတဲ့ယုတ်တရားနံတရားတွေကိုမိမိကနောက်ကနေတထထဲလက်ကနဲ့လက်ကနဲ့လိုက်ပြီးတော့ဉာဏ်မြန်ဆန်းဆန်းမှတ်နိုင်တဲ့အသိဉာဏ်တွေပေါ်လာရင်တဲ့အဲ့ဒီအဲ့ဒါကိုဉာဏ်လို့ခေါ်တယ်တဲ့လုံးလျင်းမြန်စွာဖြစ်ပြနေတဲ့ယုတ်တရားနံတရားတွေကိုလင်းလင်းမြန်မြန်နဲ့နောက်ကနေလိုက်ပြီးတော့မှတ်နိုင်မယ်အဲ့ယုတ်တရားနံတရားတွေရဲ့သဘာဝကိုသဘာဝတိုင်းစိတ်ထဲမှာသိလာမယ်ဆိုရင်မိမိတို့ရဲ့စိတ်ထဲမှာวิปัตตนาญาณဖြစ်တယ်လို့ခေါ်တယ်တဲ့ဥပမာဘာနဲ့တူလဲလို့ဆိုရင်ဓာတ်ထက်နဲ့ဘူသီးတခွားသီးတွေကိုလီးရတယ်လို့ပဲเนาะဓာတ်ထက်နဲ့ဘူသီးတွေလီးလိုက်ပြီဆိုရင်တိကနဲ့တိကနဲ့ပြတ်မသွားဘူးလားအဲ့ဒီလိုပဲရှုမှတ်အားတွေကောင်းလာပြီဆိုရင်ဖောင်းတယ်လို့ရှုလိုက်လို့ရှင်လည်းပဲဖောင်းမှုသဘောလေးရဲ့သဘာဝလက္ခဏာကိုကောက်ကွန်းကွန်းရှင်းရှင်းလင်းလင်းမြင်လာရတယ်เนาะပိန်တယ်လို့ရှုလိုက်ပြီဆိုလို့ရှင်လည်းပဲပိန်မှုသဘောလေးကိုမိမိတို့ရှင်းရှင်းလင်းလင်းမြင်ရတယ်နာတယ်လို့ရှုလိုက်ပြီဆိုလို့ရှင်လည်းနာမှုသဘောလေးရဲ့သဘာဝလက္ခဏာကိုလည်းပဲရှင်းရှင်းလင်းလင်းမြင်ရတယ်။ကြိုက်တယ်လို့ရှုလိုက်ပြီဆိုလို့ရှင်ကြိုက်မှုသဘောလေးကိုမြင်ရတယ်။ရားတယ်လို့ရှုပြီဆိုရင်ရားတဲ့သဘောလေးကိုမြင်ရ။စိတ်ကူးတယ်လို့ရှုလိုက်ပြီဆိုရင်စိတ်ကူးတဲ့သဘောလေးကိုထင်ထင်ရှားရှားမြင်ရ။အဲ့တော့ဓာတ်ထက်နဲ့ဘူဒီခန္ဓာလေးတွေကိုလီးရတယ်လို့ပဲတဲ့ဝိပဿနာဉာဏ်တွေထက်လာတဲ့အချိန်မျိုးပေါ့။အဲ့ဒီလိုဝိပဿနာဉာဏ်တွေမိမိရဲ့တဏ္ဍာမှာရှုတိုင်းမတိုင်းရှုသိတဲ့အာယုံကိုအမှန်တိုင်းသိလာပြီဆိုရင်တော့ဝိပဿနာဉာဏ်ဖြစ်တယ်တဲ့အဲ့ဒီဉာဏ်ဖြစ်လာပြီဆိုရင်လည်းပဲယောဂီတွေကစိတ်ထဲမှာထင်တတ်တယ်။အော်ငါအရင်တုန်းကတော့ရှုသမျှယုတ်တရားနံတရားတွေကိုအမှန်တိုင်းမသိနိုင်ခဲ့ဘူး။အခုတော့ဘယ်ယုတ်ကြည့်ကြည့်ယုတ်ရဲ့သဘာဝကိုငါမြင်လာပြီ။နာနေကြည့်ပြီဆိုလို့ချင်းလည်းပဲနာရဲ့သဘာဝတွေကိုမြင်လာ။ဝေဒနာတွေကြည့်ပြီဆိုရင်လည်းပဲဝေဒနာရဲ့အမှန်တရားတွေကိုငါမြင်လာပြီ။ဧကန္နငါတရားသူရတာထင်တယ်ဒီဉာဏ်သူတွေရှေ့တုန်းကတခါမှမဖြစ်ခဲ့ဘူးဒီဉာဏ်ဒီတရားသူပဲလို့စိတ်ထဲမှာအဲ့ဒီလိုตาရသွားပြီဆိုရင်ဘာဖြစ်သွားလဲတဏှာဝင်သွားတယ်တဲ့ဒီဉာဏ်သူတွေကငါမာသာလင်ဖြစ်တာပဲတခြားယောဂီတွေတော့မဖြစ်တော့ပါဘူးလို့စိတ်ထဲမှာငါတကားလို့ထောင်လွှားတက်ကြွတဲ့မာနတွေလည်းပဲဝင်သွားတတ်တယ်အဲ့တော့ဒီဉာဏ်တွေကတရားသူတွေပဲအဲတရားသူရလို့ပဲရလို့မို့တာလင်ဒီဉာဏ်ဒီငါဘောင်ပေါ်တာပဲလို့အထင်လွဲသွားရင်ဒိဋ္ဌိကိလေသာဝင်သွားတယ်တဲ့အဲ့ဒီလိုဝင်ပြီဆိုရင်တော့အဲ့ဒီဉာဏ်ပေါ်ခြင်းဒီပင်လင်ဒီယောဂီပုဂ္ဂိုလ်အတွက်အနောက်ရှက်အတားစီဖြစ်သွားတယ်မှန်ရဲ့လားအဲ့ဒါမို့အဲ့ဒီဉာဏ်ဒီ ပေါ်လာခြင်းသည်ဝိပဿနာခီးတဲ့ဒီကြုံတွေ့ရမယ့်အရာဝတ္ထုပဲလို့နားမလဲဘဲနဲ့ခုနလိုတဏှာတွေမာနတွေဒိဋ္ဌိဖြစ်နေမှာဆိုရင်တော့ဝိပဿနာခီးတဲ့ရှောင်းလန်းနေတဲ့ခီးကထင်တိုင်းမပေါက်တော့ဘူးတဲ့။ဘာဖြစ်သွားလဲ?ယက်တန်သွားတာ။ယက်တန်သွားပြီဆိုမှတော့အချိန်ကတော့နည်းနည်းနှောင်းနေသွားပြီနော်။ဒါဒီသေးချာချာကြာကြာနာနာနိဗ္ဗိလံပြမယ်ဆရာမရှိဘူးဆိုရင်တော့ရှေ့ဆက်မတက် ကျုံတွေ့ရမယ့်အရာတွေကဘယ်နှမျိုးရှိသွားပြီလဲ။ဟာမျိုးပဲနဲ့ရလိုက်ပြီဆိုရင်တော့သူ့ရဲ့ခရီးကရှေ့ဆက်မတိုးတက်တော့ဘူး။ဒါကြောင့်မို့အဲ့ဒီလိုဝိပဿနာဉာဏ်ဓုတွေမိမိတို့ရဲ့တဏှာမှာဖြစ်လာပြီ။ပေါ်လာပြီဆိုရင်လည်းပဲဒါတွေကဝိပဿနာယောဂီတွေဝိပဿနာခီးတဲ့တွေကျုံတွေ့ရမယ့်အရာတွေကဘယ်နှမျိုးရှိသွားပြီလဲ။ ဟာမျိုးရှိသွားပြီလားမှတ်မိကြလားနံပါတ်တရားပါတယ်လေအဲနာလူတွေနဲ့ဒီမခံစားနိုင်တဲ့မခံစားတဲ့အရသာမျိုးတွေခံစားရတယ်တဲ့နံပါတ်တရားနော်နံပါတ်နှစ်ကပီတိ အလုံးမတန်အင်္ဂေါအကောင်းတဲ့ကျိသိမ်းမွန်ကြီးတွေထတပြန်ပြန်ထပြီးတော့ကြည်နုကြည်နဲ့နှစ်သက်မှုတွေဖြစ်တဲ့ပီတိတချို့ကြတော့အဲ့လောက်ဒီအင်္ဂေါအကောင်းမဖြစ်တော့လည်းပဲတပြန်ပြန်နဲ့တစ်ချက်တစ်ချက်ထလာတဲ့ပါမောက္ခဒါတွေကလည်းပဲဝိပဿနာခီးတဲ့တွေကြုံတွေ့ရမယ့်ຢာတွေပဲနော်နောက်ဝိပဿနာယောဂီတွေကြုံတွေ့ရမယ့်ຢာတို့ကဩဘာသလို့ခေါ်တဲ့အလင်းရောင်အမျိုးမျိုးပေါ့နော် တချို့လည်းပဲအစိမ်းအယောင်တွေတချို့လည်းပဲအဝါယောင်တွေတချို့လည်းပဲအပြာယောင်တွေညာတော့အပြင်းတော့အဖြူယောင်ကြီးတွေတွေ့တာများပါတယ်နော်အဲ့တော့ဒီအလင်းယောင်တွေပေါ်လာတဲ့အခါမှာတရားသူလို့စိတ်ထဲမှာမှတ်ရမှာလားမမှတ်ရဘူးတဲ့အလင်းယောင်တွေပေါ်လာပြီဆိုလို့ချင်းလည်းပဲလင်းရင်လင်းတယ်လို့မှတ်ပြီးတော့ဖြောက်ပြရအဲ့တော့ဦးဇင်းတန်ခါးကျင်းတပါးကဦးဇင်းတို့အိန္ဒိယမှာနေတော့ ဒီအလင်းရောင်နဲ့ပတ်သက်ပြီးတော့ပြောပြဘူးတယ်သူတို့ရိပ်တာမှာတဲ့တခါကြီးတယောက်တရားထိုင်တရားထိုင်ကြိုးစားပန်းစားအားထုတ်တယ်ပေါင်းတယ်ပိန်တယ်ထိုင်တယ်ထိတယ်စိတ်ပြေတယ်စိတ်လွင်တယ်စသည်အပြင်မိုင်းမိုင်းမိုင်းမိုင်းနဲ့အဲ့ဒီပုဂ္ဂိုလ်မှာလည်းပဲအလင်းရောင်ကြီးတခုပေါ်လာတယ်တဲ့အဲ့တော့အလင်းရောင်ကြီးပေါ်လာတာသူ့ရဲ့စိတ်ထဲမှာပြောလာတာပေါ့ သူများတွေတရားရှောက်ကြတာအလင်းရောင်ကြီးတွေတွေ့တယ်လို့ရှောက်ငါတခါမှမရှောက်ဘူးသေးဘူးငါမှလည်းပဲဒီကနေ့တော့အလင်းရောင်ကြီးပေါ်လာပြီဆိုပြီးတော့သူ့ရဲ့စိတ်ထဲမှာပြောနေတာလေနော်အလင်းရောင်ကြီးကသူ့ရဲ့ရှိတဲ့တဲ့ကနေပြီးတော့အလင်းရောင်ကြီးပေါ်လာအဲ့တော့အလင်းရောင်ကြီးပေါ်တော့ဆရာတော်တွေကပေါ်ရင်ပေါ်တယ်လို့မှတ်ရမယ်မြင်ရင်မြင်တယ်လို့မှတ်ရမယ်လင်းရင်လင်းတယ်လို့မှတ်ရမယ်လို့မှာကြ တယ်တဲ့ထင်ကြတာတော့ဘူးထင်ကြလာတယ်မြင်တယ်လင်းတယ်ပင်တယ်စသည်အဖြစ်မှတ်မှိုင်းမှိုင်းနဲ့တဖြည်းဖြည်းနဲ့ပူးလာတာလေအလင်းရောင်ကြီးอ่ะเนาะမျက်နှာကြီးကဘာဖြစ်လာလဲပူးလာတာပူးလာတော့ပူတယ်ပူတယ်ပူတယ်ပူတယ်နဲ့မှတ်မှိုင်းမှိုင်းနဲ့ပူတာမပြောက်ဘဲနဲ့ပိုးပိုးပိုးပိုးပြီးတော့ပူးလာပူးလာတော့အဲ့ဒီယောဂီကတန်တရားဖြစ်လာဟာဟုတ်ဟုတ်လားမသိပါဘူးသူများတွေတရားချောက်တာလင်းရောင်ပဲပေါ်တာပူတယ်လို့တခါမှချောက်တာမကြဘူးငါမှအထူးဆန်းဖြစ်နေအင်းဒါတရားလင်းရောင်ဟုတ်ကောဟုတ်လားမသိတန်တရားတွေဖြစ်တော့ငါမျိုးလုံးလေးတော့ဖွင့်ကြည့်ဦးမှာပဲမျိုးလုံးလေးမသိမသာအသာလေးဖွင့်ကြည့်လိုက်တော့ကင်မရာမင်းကြီးကစလိုက်မင်းကြီးနဲ့သူ့ရဲ့မျက်နှာကိုတက်တက်ကြီးထိုးထားတဲ့နော်ကင်မရာမင်းရဲ့ဗီဒီယိုရိုက်နေတာသူ့သူ့ရဲ့မျက်နှာကိုတရားချိန်ပြီးတော့စလိုက်မင်းနဲ့ထိုးပြီးတော့ဗီဒီယိုရိုက်အဲ့ဒီလင်းရောင်ကြီးကိုသူကတရားလင်းရောင်ထင်ပြီးတော့မှတ်တာနော်ဟုတ်လားအဲ့ဒီလိုလင်းရောင်ကိုအလင်းရောင်လို့သွားထင်တော့မှားမှာပေါ့နော်အဲ့ဒါတရားလင်းရောင်ဟုတ်လားဘာလင်းရောင်လဲဆလိုက်မီးရောင်အဲ့တော့ယောဂီတွေလည်းပဲဆလိုက်မီးရောင်နဲ့ရိုးရိုးတရားလင်းရောင်နဲ့ရောနေဦးမယ်နော်အဲ့တော့အဲ့ဒီအလင်းရောင်ဒီပေါ်တိုင်းလည်းပဲစိတ်ထဲမှာအာရမှုမဖြစ်ရဘူးတဲ့။ဘာလို့ရမှာလဲလဲ။ရှုမှတ်ခြင်းအပြင် ကျော်လွှားသွားရမယ်ဘယ်နှမျိုးလဲလဲ၄မျိုးနောက်ဉာဏ်နဲ့ဝိပဿနာဉာဏ်ဓုတွေမှန်တိုင်းမှန်တိုင်းလက်ကနဲ့လက်ကနဲ့ကိုယ်ကမှတ်နိုင်ပြီရုပ်တရားနံတရားတွေကိုရှင်းရှင်းလင်းလင်းသိနိုင်ပြီဆိုရင်လည်းပဲစိတ်ထဲမှာကျေနပ်မှုတွေပြင်းပြင်းနဲ့နောက်ဆုံးကြတော့ตายရသွားတာပဲနော်အားမငါရဲ့ဉာဏ်လေးကောင်းလိုက်တာမှတ်ရတာကောင်းလိုက်တာရှုရတာကောင်းလိုက်တာတနေ့ကိုမှန်တိုင်းမှန်တိုင်းရုပ်တရားနံတရားတွေကိုရှင်းရှင်းလင်းလင်းကောက်ကောက်ကွင်ကွင်မြင်နေတာပဲตายရတဲ့တဏှာတွေဝင်ငါမှာပဲဒီညာနေဖြစ်တာပဲတခြားယောဂီတွေမဖြစ်တော့ပါဘူးမာနတွေဝင်ဒီညာနေဖြစ်တာတရားသူတွေပဲတရားသူရလို့သာဒီညာနေဖြစ်တာပဲလို့စိတ်ထဲမှာထင်သွားရင်တော့ဒိဋ္ဌိတွေဝင်တယ်တဲ့ဒါကြောင့်မို့အဲ့ဒီဝိပဿနာဉာဏ်သူတွေပေါ်ပေါက်ချင်းဒီလည်းပဲယောဝိပဿနာခီးတဲ့တွေကြုံတွေ့ရမယ့်အရာဝတ္ထုတွေပဲလို့နားလည်ပြီးတော့ဒီဝိပဿနာဉာဏ်တွေကိုလည်းပဲရှုရင်းမှန်ရင်နဲ့ကျော်လွှားသွားရမယ်မှန်ရလားနောက်တစ်ခုကဩဘာတိစေဝညာနေစပီတိယာစဝိကံပတိတချို့ချို့သောယောဂီပုဂ္ဂိုလ်တွေကြတော့အဲ့ဒီလိုအရှုကံအာယုန်နဲ့ရှုသိတဲ့စိတ်တွေကအမှန်မှန်နဲ့တစ်ထက်တစ်ထက်တည်းကြကြသွားပြီတတိတွေအာကောင်းလာပြီတမာတိတွေအာကောင်းလာပြီဝိပဿနာဉာဏ်တွေကရှုလိုက်တိုင်းမှတ်လိုက်တိုင်းတစ်ထက်တည်းတစ်ထက်တည်းသဘာဝအတိုင်းသိလာပြီဆိုရင်ခုနကတော့ပြောတဲ့ကြည်နုကြည်နှံ့မှုလို့ခေါ်တဲ့ပီတိတွေဖြစ်တတ်တယ်။စိတ်ထဲမှာကြည်နုမှုတွေဖြစ်တယ်။ခန္ဓာကိုယ်ကလည်းပဲဟိုနာဒီနာကကျသိမ်းမွန်းကြီးနေတဖြန်းဖြန်းတဖြင်းဖြင်းနဲ့ထ။အဲ့ဒီလိုပီတိလေးတွေထပြီးဆိုလို့ရှင်လည်းပဲဒါယောဂီပုဂ္ဂိုလ်တွေဝိပဿနာခီးတယ်တွေကြုံတွေ့ရမယ့်အရာတွေပဲလို့စိတ်ထဲမှာနားလည်ရမယ်တဲ့။အဲ့တော့ဝိပဿနာခီးတယ်တွေကြုံတွေ့ရတဲ့ပီတိကဒီမှာတော့ပီတိလို့တာမန်တခုတည်းပဲပြောတော့လည်းပဲမြတ်စွာဘုရားရှင်ကိုယ်တော်မြတ်ကြီးဟောကြားတော်မူတဲ့ပီတိကပီတိအပြား၅ပါးရှိတယ်တဲ့ပီတိဘယ်နှပါးရှိလဲခௌရိကာပီတိတဲ့ခဏိကာပီတိတဲ့အောက်ကန္တိကာပီတိတဲ့ဥပ္ပေကာပီတိဖရဏာပီတိဆိုပြီးတော့ပီတိ၅မျိုးရှိတယ်လို့မှတ်သားထားရမယ်ဥစဉ်တို့ယောဂီတော်စင်တွေကြာဟုတဲ့ပီတိကတော့နောက်ဆုံးပီတိပဲဖြစ်မယ်နော်မြန်မာစကားပုံရှိတယ်လေဖရဏာပီတိခွန်းစီထီတို့တဲ့ကြာဟုကြလားအဲ့တော့နောက်ဆုံးပီတိလေးကတော့ကြာဟုကြမယ်ရှေ့ပီတိလေးပါတော့ကြာဟုခြင်းမှာကြာဟုလိမ့်မယ်နော်တရားတွေတော်တော်များများနာဟုတဲ့ယောဂီတွေဆိုရင်တော့ကြာဟုမှာပေါ့တရားတွေသိပ်မနာဟုတဲ့ယောဂီဆိုမသိဘူးအဲ့တော့ပီတိဖြစ်တဲ့အခါမှာလည်းပဲ၅မျိုး၅စာကွဲပြီးတော့ဖြစ်တယ်တဲ့တရားတွေအာထုရင်အာထုရင်နဲ့အချို့ချို့သောပုဂ္ဂိုလ်တွေကြတော့ဟိုနာဒီနာကဖြန်းငနဲ့ဖြင်းငနဲ့တစ်ချက်တစ်ချက်ထားပြီးတော့ပျောက်သွားအသားလေးတွေဟိုနာလေးကဆက်ဆက်ဆက်ဆက်နဲ့လှုပ်ပျောက်သွားလိုက်ခြေသလုံးကလှုပ်ပြီးတော့ပျောက်သွားလိုက်ပေါင်မအသားလေးတွေပြဲပြဲပြဲပြဲနဲ့လှုပ်ပြီးတော့ပျောက်သွားလိုက်မြေခုံးကလှုပ်ပြီးတော့ပျောက်သွားလိုက်ပါအသားလေးတွေပြဲပြဲပြဲပြဲနဲ့လှုပ်ပြီးတော့ပျောက်သွားလိုက်အဲ့ဒီလိုခန္ဓာကိုယ်ဟိုနာဒီနာမှာစူးစူးဆက်ဆက်ပြဲပြဲပြဲပြဲနဲ့အသားတွေတဆက်ဆက်လှုပ်ခြင်းခန္ဓာလိုကြက်သိမ်းမွင်းကြီးတွေဖြင်းငနဲ့ဖြင်းငနဲ့ထားပြီးတော့ပျောက်သွားခြင်းဒီဒါခௌရိကာပီတိလို့ခေါ်တယ်ဘာပီတိတယ်လဲအချို့ကြတော့ရှင်ရင်မှန်ရင်တရားလို့အားထုတ်ရင်လည်းမျက်ရည်တွေကသူ့အလိုလိုကျလာတာနော်အဲ့ဒီလိုကျလာတာလည်းပဲပီတိကြောင့်ကျလာအဲ့ဒီခௌရိကာပီတိရဲ့ဆံကြောင်ကြတချို့ကမျက်ရည်ကျတယ်ဆိုရင်ဝမ်းထဲမှာကျတယ်လို့စိတ်ထဲမှာထင်ကြတာနော်တကယ်တော့မျက်ရည်ဒီဝမ်းထဲလို့ကျတဲ့မျက်ရည်ရဲ့ဓမ္မအကြောင်းနှစ်သက်လို့ကျတဲ့မျက်ရည်ဆိုပြီးတော့ပီတိမျက်ရည်နဲ့တောကမျက်ရည်နှစ်မျိုးရှိတယ်လို့ဒီလိုနားလည်ရမယ်နော်အဲ့တော့မီလင်နာမင်းကြီးနဲ့ရှင်နာဂတိမထေရမြတ်ကြီးတို့အမေးဖြေတဲ့မှာလည်းပဲဒီပီတိဒီမျက်ရည်လေးတွေပါတယ်မိလင်နာမင်းကြီးကရှင်နာဂတိကိုမေးတဲ့ရှင်ဗျာတဲ့အမေတီလို့ကြတဲ့မျက်ရည်နဲ့တရားလို့အထုတ်ရင်နဲ့ပီတိဖြစ်လို့ကြတဲ့မျက်ရည်တဲ့ဘယ်မျက်ရည်ကပိုပြီးတော့ဆေးဘက်ဝင်ပါသလဲဗျာတဲ့အဲယောဂီတွေဘယ်လိုဖြေမလဲအဲယောဂီတွေကတော်တယ်နော်အမေသေးလို့ကြတဲ့မျက်ရည်ကပူလောင်မှုတွေပါတယ်တဲ့တောကမျက်ရည်တွေလေကိုမေကိုလွမ်းလို့ဆွေးလို့က ကိုမေကိုအဲဆွန့်လွန်လိုက်ရလို့ပူလောင်မှုတွေပါတယ်ပူလောင်လို့ကြတဲ့မျက်ရည်ကိုမေနဲ့ခွဲခွာရလို့ကိုမေကိုဆုံးရှုံးလိုက်ရလို့ကြတဲ့မျက်ရည်ပူလောင်မှုတွေပါတယ်တရားလို့အားထုတ်ရင်နဲ့ကျွင်းမှရင်ပွားများရင်နဲ့မျက်ရည်ကြလာတာဘယ်လိုလုပ်ကြလို့ကြလာမှန်းကိုမသိလိုက်ဘူးနော်ချိုယောဂီတွေရှောက်ကြတယ်ရှင်မင်းနဲ့ဘယ်လိုလုပ်ပြီးတော့ဝမ်းနဲ့တက်စိတ်လည်းမဖြစ်ဘူးဗျာတဲ့ဘာမှမျက်ရည်တွေကကြာစီကြာရှင်မင်းနဲ့ရှုလို့ကောင်းတော့ဒီဓမ္မပုံမှာကျေနပ်တက်စိတ်တွေဖြစ်လာတာနှစ်သက်တက်စိတ်တွေဖြစ်အဲ့ဒီနှစ်သက်တက်စိတ်ကိုပီတိလို့ခေါ်တယ်အဲ့ဒီပီတိကလည်းပဲမျက်ရည်တွေကိုကြာစီပါလေတဲ့ဒါကြောင့်မို့အဲ့ဒီလိုမျက်ရည်လေးတွေကြာလာပြီအသားလေးတွေဟိုနာဒီနာဆူဆူဆက်ဆက်ပြူးပြဲပြဲနဲ့လှုပ်လာပြီဒီကြတဲ့မွန်းကြီးလေးတွေဖြင်းကနေဖြင်းကနေထလာပြီ။တစ်ချိန်တစ်ခါတော့ထပြီးတော့ပျောက်သွားပြီဆိုရင်အဲ့ဒီပီတိကိုခௌတိကာပီတိလို့ခေါ်တယ်တဲ့။ဘာပီတိတယ်လဲ?ခௌတိကာခௌတိကာဆိုတာမြန်မာလိုပြောရင်သေးငယ်သောပီတိလို့အဓိပ္ပာယ်ရတယ်နော်။ပီတိအသေးစားလေးပေါ့။သူကတစ်ချက်တစ်ချက်လေးဖြစ်ပြီးတော့ပြတ်သွားတာ။သိကြကြမဖြစ်ဘူး။နောက်တစ်မျိုးကကြသိမ်းမွန်းကြီးနေဖြင်းကနေဖြင်းကနေအခြေတလုံးတွေကထားလိုက်အပေါင်းတွေကထားလိုက်အဘိုက်ကထားလိုက်ကြောကထားလိုက်လက်မောင်းတွေကထားလိုက်မျက်နှာတွေကထားလိုက်ခေါင်းတွေကထားလိုက်ဟိုနာဒီနာကအဆက်မပြတ်မကြမကြာကြသိမ်းမွန်းကြီးနေထားတာလျှက်စီးလက်တလို့ပဲဟိုနာကပြက်ဖြင်းနဲ့ထားလိုက်ဒီနာကဖြင်းနဲ့တကူလုံးတစ်ခုပြီးတစ်ခုအဆက်မပြတ်ဆင့်ငါနဲ့ကြသိမ်းမွန်းကြီးနေထားပြီစိတ်ထဲမှာကြည်နင်းမှုကျေနပ်မှုနှစ်သက်မှုတွေဖြစ်ပြီးဆိုရင်တော့အဲ့ဒီပီတိဒီခဏိကပီတိလို့ခေါ်တယ်တဲ့။ဘာပီတိတယ်လဲ?ခဏိကပီတိတဲ့။ခဏတိုင်းကျိန်ဖန်များစွာဖြစ်တဲ့ပီတိကျိန်ဖန်များစွာဖြစ်တဲ့နှစ်သက်မှုတဲ့။ဒါလေးတွေကတော့တရားလိုကြိုးစားအထုတ်တဲ့ယောဂီတွေဒီပီတိလေးတွေဖြစ်ဘူးကြလဲနော်။မဖြစ်ဘူးသေးတဲ့ယောဂီတွေကလည်းပဲဖြစ်အောင်ကြိုးစားရမယ်။ဟုတ်တယ်မလားနောက်တစ်မျိုးကအောက်ကန္တိကပီတိတဲ့အောက်ကန္တိကပီတိဆိုတာဒီပီတိတွေကျသိမ်းမွန်းခြင်းတွေတကူလုံးလွှမ်းခြုံပြီးတော့အောက်ကန္တိစပြီးတော့တက်လာဟိုးထိတ်ငါးလေးနဲ့ယောက်ကန္တိကြမှာဗျာကနေဆိုချက်ချင်းပြောက်သွားတယ်ကျသိမ်းမွန်းခြင်းတွေအလုံးလိုက်အရင်လိုက်နဲ့တက်လာပြီးတော့ဟိုအထုတ်တဲ့ရောက်ခန်းကြီးမှာဗျာကနေဆိုပြတ်ကြတော့တဲ့သဘောလေးတွေရှိဥပမာဘာနဲ့တူလဲလို့ဆိုရင်ပင်လေကန်းစက်ကိုဖုံးအောင်တော်မိအလားပြေးလာတဲ့ရေလိုင်းကြီးတွေနဲ့တူတယ်တဲ့ပင်လေကန်းစက်တွေရောက်ဘူးကြလားရေလိုင်းကြီးတွေအဝေးရတော့တကယ်ကန်းကြီးကိုအုပ်တော်မယ်အတိုင်းပဲပြေးလာတာတကယ်ကန်းသားရောက်တော့အဲ့လိုင်းကြီးဘာဖြစ်သွားလဲရတော့တာပဲနော်ပြတ်သွားတာအဲ့ဒီလိုပဲတဲ့ခန္ဓာကိုယ်ထဲမှာကြွသိမ်းမွန်းကြီးတွေတဖြည်းဖြည်းထားခြင်းတွေကတကူလုံးဖုံးတော့မဲ့အတိုင်းထလာပြီးမှအဆုံးကြတော့ဗျာကနေဆိုအဲ့ဒီကြွသိမ်းမွန်းထတာတွေရက်ပီတိဖြစ်မှုတွေကပျောက်သွားတယ်အဲ့ဒီပီတိကိုအောက်ကန္တိကပီတိလို့ခေါ်တယ်ဘာပီတိတယ်လဲအောက်ကန္တိကပီတိနောက်ဥပ္ပေကပီတိဆိုတာရှိသေးတယ်နံပါတ်၄ပီတိကဥပ္ပေကပီတိတဲ့ဥပ္ပေကပီတိဖြစ်လာပြီဆိုရင်တော့ရှုရင်းမှန်နေဖြစ်တာဒါတွေကနော်ဖောင်းတယ်ပိန်တယ်ထိုင်တယ်ထိတယ်နားတယ်ကျင်တယ်စိတ်ကူးတယ်စဉ်းစားတယ်မြင်တယ်ကြားတယ်စသည်အပြင်ရှုရင်းမှန်နေတူကသူ့လိုလိုဖြစ်လာတာတမင်ဖြစ်အောင်လည်းလုပ်လို့မရအောင်နော်အဲ့ဒါတွေဖြစ်ပါစေဆိုပြီးထိုင်ဆောင်နေလို့လည်းမရဘူးသူဖြစ်ကျင်တဲ့အချိန်မှာဖြစ်လာရှုမှတ်မှုတတိတွေအားကောင်းလာတမာတိတွေအားကောင်းလာတဲ့အချိန်ပညာတွေအားကောင်းလာတဲ့အချိန်မှာဖြစ်တာအဲ့ဒီဥပ္ပေကပီတိတွေမိမိရဲ့တဏ္ဍမှာဖြစ်လာပြီဆိုရင်တဲ့ခန္ဓာကိုယ်အစိပ်ပိုင်းလေးတွေကတခါတလေမြောက်တက်သွားတာတခါလေလက်လေးတွေရင်ခွင်ထဲမှာထားတော့လည်းပဲအပေါက်ကဇက်ကနေဇက်ကနေခုနတိနာလက်လေးတွေကမြောက်တက်သွားခြေထောက်တွေကထိုင်းနေမှတခြေထောက်ကြီးတွေကဆန်တန်းမိရသားတွေဖြစ်သွားတယ်နော်ဖြစ်ဘူးကြလားကိုယ်ရင်ကတစိတ်တစ်ပိုင်းတချို့ကြတော့လည်းပဲဒီခန္ဓာကိုယ်ကြီးကအပေါ်ကိုမြောက်တက်နေတယ်လို့စိတ်ထဲမှာခံစားရတယ်။ချို့ချို့ယောဂီတွေလျှောက်တယ်တပြည့်တော်တရားမှတ်နေရင်တပြည့်တော်ရဲ့ခန္ဓာကိုယ်ကြီးကကြမ်းပြင်းနဲ့တပေလောက်လွတ်နေတယ်လို့စိတ်ထဲမှာထင်ရတယ်ဗျာတဲ့။အဲ့ဒါအ ဥပ္ပေကပိတိရဲ့အစွမ်းနေပေါ့ဥပ္ပေကပိတိဖြစ်တဲ့ယောဂီတွေကအဲ့ဒီလိုခံစားရတယ်နော်တချို့ကြတော့လည်းပဲတစ်ချိန်လုံးဒီလေဟာပြင်းထဲမှာပဲထိုင်းနေရတယ်လို့ပဲတဲ့တချို့ကြတော့လည်းခုံဆော့ခုံဆော့နဲ့မြောက်လိုက်ပြန်ကြလိုက်မြောက်တက်သွားလိုက်ကြွတက်သွားလိုက်ပြန်ကြသွားလိုက်ခြေဒီလက်တွေကဒီလိုရိုးရိုးတန်းတန်းတင်ထားရဲ့အနေထားကနေပြီးတော့ဆန်တန်းတဲ့အနေထားတွေဖြစ်သွားလိုက်ပြန်ပြီးတော့ရှုမှတ်မှုနဲ့ပြန်ပြီးတော့ကိုယ်လိုက်စသည်အားဖြင့်အဲ့ဒီလိုတွေဖြစ်ကြအဲ့ဒီလိုတွေဖြစ်ခြင်းသည်ဘာရဲ့အစွမ်းကြောင့်လဲလို့မေးရင်ဥပ္ပေကပိတိရဲ့အစွမ်းကြောင့်ဖြစ်တယ်လို့ဒီလိုနားလည်ရမယ်နော်အဲ့တော့ဒီပိတိတွေကတော်တော်ထူးဆန်းတယ်ဟိုဒီဟိုကျွန်းမြတ်စွာဘုရားရှင်ကိုရောမြတ်ကြီးပြိဋိနိဗ္ဗာန်ဆံပြီးတဲ့နောက်ပိုင်းဒီဟိုကျွန်းရာဇဝင်တွေဒီဟိုကျွန်းမဟာဝင်တွေဥစဉ်တို့ဖတ်ကြည့်တဲ့အခါမှာလည်းပဲဒါမျိုးတွေကြုံတွေ့ရတယ်ဒီဟိုကျွန်းမှာရှိတဲ့မဟာစီရီကြီးကိုတဲ့အလွန်မတန်ကြီးညူတဲ့မထေရကြီးတစ်ပါးမဟာစီရီနဲ့အလွန်မတန်ဝေးတဲ့နေရာရောက်နေတဲ့မထေရကြီးတစ်ပါးကအဲ့ဒီမဟာစီရီကြီးကိုဖူးမြင်မြင်တဲ့စိတ်တွေပေါလို့မဟာစီရီရှိတဲ့ဘက်ကိုလည်းဟုတ်ချီပြီးတော့အာယုံပြုတ်လိုက်တာသူရဲ့ခန္ဓာကိုယ်နဲ့စိတ်ထဲမှာဒီဥပ္ပေကပိတိတွေတဖွာဖွာဖြစ်ပြီးတော့ဥပ္ပေကပိတိရဲ့အစွမ်းကြောင့်တဲ့အဲ့ဒီမထေရကြီးရဲ့ခန္ဓာကိုယ်ကြီးကကောင်းငင်မှာလွင့်ဆင်းပြီးတော့မဟာစီရီရဲ့ယင်ပြင်တော့ချက်ချင်းရောက်သွားတယ်။အံဩစရာတော့ကောင်းတယ်နော်။အဲ့တော့မျက်လုံးဖွင့်ကြည့်လိုက်တော့မဟာစီရီဘေးကအဲ့မထေရကြီးရောက်သွား။သူ့ကိုယ်သူလည်းမယုံနိုင်ဘူး။အဲ့ဘာကြောင့်အဲ့ဒီလိုရောက်သွားတာလဲလို့မေးရင်ဥပ္ပေကပိတိရဲ့အစွမ်းကြောင့်ရောက်တယ်လို့ဒီလိုနားလည်ရမယ်နော်။တကားဒီဒီကိုကျွမ်းမှာပဲအမျိုးသမီးတယောက်လည်းပဲဒီတိုင်းပဲမဟာစီရီကြီးကိုအလွန်မတန်ကြီးညိုလို့လက်ဟုတ်ကြီးမျက်လုံးလေးမိတ်ပြီးတော့မဟာစီရီကိုအာယုံပြုရင်းမှတ်တဲ့ကြီးညူးကြီးနူးတဲ့ပီတိတွေကြီးညိုတဲ့တရားတွေတဖွာဖွာဖြစ်ရင်ဖြစ်ရင်နဲ့ဥပ္ပေကပီတိတွေသိအင်ကောင်းအကောင်းဖြစ်တော့သူ့ရဲ့ခန္ဓာကိုယ်ကခုနမထေကြီးတိုင်းပဲတဲ့ကောင်းငင်မှာလွင့်ဆင်ပြီးတော့မဟာစီရီရင်မြင်ကိုရောက်သွားတယ်ဒါတွေကတကယ်ဖြစ်ပျက်ခဲ့တဲ့အဖြစ်ပျက်တွေနော်အဲ့တော့ယောဂီတို့ရစဉ်ဒီဒီကနေ့တရားလို့အထုတ်ရင်းနဲ့ကျမ်းပြင်နဲ့တထလာလို့နေတယ်လို့စိတ်ထဲမှာခံစားရတယ်ဗျတထလာလို့နေတယ်လို့စိတ်ထဲမှာခံစားရတယ်ဗျလို့ဦးစင်းကိုတချို့ယောဂီတွေလျှောက်ကြတယ်နော်အဲ့တော့အဲ့ဒီလိုမိမိတို့စိတ်ထဲမှာခံစားရပြီဆိုရင်ဒါဥပ္ပေကပိတိတွေမိမိတို့ရဲ့တဏ္ဍာမှာဖြစ်နေတာပဲလို့ဒီလိုနားလည်ရမယ်သဘောပေါက်ရမယ်နော်မဖြစ်သေးဘူးဆိုရင်လည်းပဲဖြစ်အောင်ကြိုးစားကြပေါ့ဟုတ်တယ်မလားနောက်ဖရဏပီတိတဲ့ဖရဏပီတိဆိုတာခုနမြန်မာစကားလုံးစကားပုံလိုပါပဲဖရဏပီတိဂွန်းစီထီတို့တဲ့ဂွန်းလေးကိုစီရက်နှစ်လာရင်ဘာဖြစ်သွားလဲဂွန်းတပြင်းလုံးစီရီအကုန်လုံးစိမ့်ပြီးတော့ဝင်သွားတာမလားဒီတိုင်းပဲအချိုးရင်းမှန်ရင်တဲ့ပီတိတွေတကုန်လုံးတင်ကြုံဖုံးလန်းသွားပြီဆိုရင်စိတ်ထဲမှာအလွန်မတန်အေးချမ်းတယ်လို့စိတ်ထဲမှာခံစားရတယ်နော်ခေါင်းလိုက်တာအေးချမ်းလိုက်တာတာယာလိုက်တာညင်ညောင်းလိုက်တာအရာကွန်ကန်ထဲမှာရောက်နေတဲ့အတိုင်းပဲစိတ်ထဲမှာမထင်ရဘူးလားပူတဲ့အိုက်တဲ့နေရာတွေမှာတရားလို့အားထုတ်နေတော့လည်းပဲတရားအားထုတ်လို့ချွေးတွေပြိုက်ပြိုက်ကြနေတော့လည်းပဲအဲ့ဒီဖရဏပီတိမိမိတို့ရဲ့တဏ္ဍာမှာဖြစ်လာပြီဆိုရင်တော့တကယ်အရာကွန်ကန်ထဲမှာစိန်ကြကြထိုင်းနေရတယ်လို့ပဲတက်တောင့်တက်တာနဲ့အလွန်မနှမ်းထိုင်းလို့ကောင်းတယ်နော်အဲ့ဒီလိုအထီးတွေ့တွေအဲ့ဒီလိုခံစားမှုမျိုးတွေမိမိတို့ရဲ့တဏ္ဍာမှာဖြစ်လာပြီဆိုရင်ဖရဏပီတိတွေဖြစ်ပြီလို့ဒီလိုနားလည်ရမယ်သဘောပေါက်ရမယ်မှန်ရဲ့လားအဲ့ဒီလိုနားလည်ပြီဆိုရင်တော့ဒီပီတိတွေကိုตาရနှစ်သက်တတ်မှတ်တဲ့တဏ္ဍာတွေဖြစ်ရမှာလားမဖြစ်ရဘူးခုနရှင်းနည်းအတိုင်းပါပဲအဲ့ဒီလိုမမကငံဒီသဘောတွေနားမလည်ဘူးဆိုရင်တော့ရှုလို့မှတ်လို့ကောင်းလိုက်တာနေလို့ထိုင်လို့ကောင်းလိုက်တာဆိုပြီးတော့ဒီဤငြိမ့်အိမ်မှုသဘောချမ်းသာမှုသဘောတွေကိုမိမိကตาရတဲ့တဏ္ဍာတွေဝင်တတ်တယ်ငါမှာပဲထိုင်လို့ကောင်းနေတာပဲငါပဲဒီလိုအေးချမ်းတဲ့အရာတွေခံစားနေရတာပဲလို့စိတ်ထဲမှာထင်သွားရင်မာနတွေဝင်လာတယ်အဲ့တော့ယခုလိုအေးချမ်းမှုမျိုးတွေကဒါတရားသူတွေထင်တာပဲတရားသူရလို့ဒီအေးချမ်းမှုမျိုးတွေငါခံစားရတာပဲလို့စိတ်ထဲမှာထင်သွားရင်ဒါဒိဋ္ဌိဖြစ်သွားတာဒီတဏမာနဒိဋ္ဌိတွေဝင်သွားပြီဆိုရင်တော့ဒီပိဋိတွေကလည်းပဲဝိပဿနာခရီးတွေတွေအတွက်ခလုတ်ဆူးညောင်းနေပဲတဲ့ ဝိပဿနာဉာဏ်ညူးကြောင်းနေပဲတဲ့အဲ့တော့ဒါတွေကဝိပဿနာဉာဏ်ညူးကြောင်းနေလို့မိမိတို့ကိုယ်စီကိုယ်စီနားလည်သဘောပေါက်ပြီးတော့ဘာပီတိပဲဖြစ်ဖြစ်ရှုမှတ်ခြင်းအပြင်ကျော်လွှားပြရမယ်မှန်ရဲ့လားပြင်ရတဲ့ပီတိလိုခေါ်တဲ့ခိုရိကပီတိဖြစ်လာရင်လည်းပဲကျသိမ်းမွန်းခြင်းတွေဖြန့်ငနေထားလိုက်ပျောက်သွားလိုက်တော်တော်ကြာမှတခါဖြန့်ငနေထားလိုက်ပျောက်သွားလိုက်ထားလိုက်တာတိုင်းမိမိကရှ မဉ္ဇဉ်ဌာတပြမျက်နဲ့ထပြီးဆိုလို့ခြင်းနဲ့ပဲရှင်ရင်မှန်ရင်လည်းအဲ့ဒါတွေကိုကြော်လာသွားရမယ်အောက်ကန္တိကပိတိလို့ခေါ်တဲ့ခန္ဓာကိုယ်တစ်ခုလုံးဖုံးလွှမ်းတော်မူအလားအင်းတိုင်းအင်းကောင်းအားကောင်းနဲ့တက်လာတဲ့ပိတိတွေကိုလည်းပဲပိတိဖြစ်တယ်ပိတိဖြစ်တယ်ချမ်းသာတယ်ချမ်းသာတယ်စသည်အားဖြင့်ရှင်ရင်မှန်ရင်လည်းပဲကြော်လာသွားဩဘေကပိတိတွေအစွမ်းကြောင့်ခြေတွေလက်တွေတဆတ်ဆတ်လှုပ်တယ်တပြက်ပြက်လှုပ်တယ်ခန္ဓာကိုယ်ကြီးမြောက်တက်သွားလို့စိတ်ထဲမှာခံစားရတယ်ဒါလေးမြောက်တက်နေတယ်လို့စိတ်ထဲမှာထင်ရင်လည်းပဲထင်တယ်မြင်တယ်စသည်အားဖြင့်အမှတ်ယုံပါပဲနော်ခန္ဓာပိတိတွေခွန်းစီထီးသလိုခန္ဓာကိုယ်တစ်ခုလုံးတိတ်ငနဲ့ညိတ်ငနဲ့အေးငနဲ့စိတ်ငနဲ့နဲ့ခံစားရင်လည်းပဲခံစားတယ်ကောင်းတယ်ချမ်းသာတယ်စသည်အားဖြင့်ရှင်ရင်မှန်ရင်လည်းပယ်သွားရမှာပဲမှန်လားအဲ့တော့ဒီပိတိ၅မျိုးဒီလည်းပဲวิปัตตนาคีเตรีจုံတွေ့ရမယ့်အရာတွေပဲလို့ယောဂီတော်စင်နေနားလည်ထားရမယ်ဟုတ်ရလားအဲ့တော့ဒီပိဋိတွေအင်္ဂေါအာဂေါဖြစ်လာပြီဆိုရင်တဲ့ဘာတွေဆက်ပြီးတော့ဖြစ်တတ်တယ်လဲလို့ဆိုရင်ရှုနေရင်မှတ်နေရင်လည်းပဲတခါတလေယောဂီတွေလက်ကနေလက်ကနေတတိမိတ်တယ်လို့နိုင်သွားတယ်လို့စိတ်ထဲမှာဖြစ်တတ်တယ်เนาะအဲ့ဒါကြောင့်မို့ဒီယောဂီတွေကရှောက်ကြတယ်တပိတော့ဘာဖြစ်သွားမှမသိဘူးဗျာတဲ့ရှုနေမှတ်နေရင်လည်းဘာမှလည်းမသိတော့ရှုခံအောင်လည်းပဲမမြင်ရတော့ရှုသိတဲ့စိတ်ကူလည်းပဲမသိရတော့တတိလက်တလို့ဖြစ်သွားတာနော်နိုင်ကနေတခါလေးကြတော့လည်းပဲအဝေးကိုငင်းနေတယ်လို့ပဲစိတ်ထဲမှာဘာအာရုံမှလည်းမရှိတော့အဲ့ဒီလိုကြီးတွေဖြစ်တတ်တယ်အတော်ကြာကြာလည်းပဲဖြစ်တတ်တယ်တချို့ကြတော့ပဲတမက်စာနမက်စာတော့လွတ်လွတ်သွားတတ်တယ်ပြီးတရိယလို့ပြန်မှတ်တော့လည်းပဲမှတ်လို့ရှုလို့ကကောင်းနေပြီသားပဲเนาะတော့ဦးစင်းကလည်းပဲမိမိကြည့်အဲ့တော့အဲ့ဒီလိုဖြစ်တဲ့အခါမှာပြန်တရိယတော့ရှုလို့မှတ်လို့ကောင်းရင်လားလို့ဆိုတော့ရှုကံအောင်ပုံမှာစိတ်ကသူ့အတူသွားပြီးတော့အော်တိုမက်တစ်ကြာပြီးသားဖြစ်အဲ့ဒီလိုတွေဖြစ်တတ်တယ်เนาะအဲ့တော့ဒါလေးဘာကြောင့်ဖြစ်တာလဲလို့မေးရင်ပီတိ၅ပါးအစွမ်းကြောင့်ဖြစ်တယ်လို့ယောဂီတော်စင်နေနားလည်ထားရမယ်เนาะဒီပီတိတွေအင်္ဂေါအာဂေါဖြစ်ပြီဆိုရင်တော့ခုနလိုတတိတိလေးလေးသွားတတ်တယ်တခါတတိကျတော့အိတ်ငိုက်တဲ့ပုံစံမျိုးတွေကိုဖြစ်သွားတယ်အိတ်ငိုက်တာလားလို့မေးတော့လည်းပဲမဟုတ်ဘူးတဲ့အိတ်ကျင်တဲ့စိတ်လည်းပဲမရှိဘူးတတိယလို့ရှုမှတ်လိုက်တဲ့အခါမှကျတော့ထိုင်းမိုင်းမှုလည်းပဲမရှိဘူးတွေးမှုလည်းပဲမရှိဘူးရှုကံအောင်ပေါ်မှာရှုသီးတဲ့စိတ်လေးကကြီးကြီးလင်းလင်းနဲ့ရှုပြီးသားမှန်ပြီးသားဖြစ်အဲ့ဒါတွေဒီဘာကြောင့်ဖြစ်တာလဲလို့မေးရင်ပီတိတွေအင်္ဂေါအာဂေါဖြစ်တဲ့အစွမ်းကြောင့်လို့ဒီလိုနားလည်သဘောပေါက်အောင်မယ်နော်နားလည်သဘောပေါက်ပြီးတော့ဒီပိဋိတွေရလည်းပဲဒုဝိပဿနာဉာဏ်အတွက်ညဉ့်ညူးကြောင်းတွေပဲဝိပဿနာဉာဏ်တွေကိုဝိပဿနာစိတ်တွေကိုရှုသိစိတ်တွေကိုရပ်တန့်စေတဲ့သဘောတရားတွေပဲလို့နားလည်ပြီးတော့ပိဋိတွေကိုလည်းပဲပိဋိဖြစ်တဲ့အတိုင်းသဘာဝအတိုင်းရှုမှတ်ပြီးဦးမှာပဲအဲဒီလိုရှုမှတ်ပြီးမယ်ဆိုရင်တော့မိမိတို့ရဲ့ဝိပဿနာခရီးကကြံ့ကြာမှုမရှိဘဲနဲ့မြန်မြန်ဆန်ဆန်နိဗ္ဗာန်ခရီးကိုရောက်သွားလိမ့်မယ်လို့ဒီလိုနားလည်ယုံကြည်သဘောပေါက်ထားရမယ်မှန်ရဲ့လားကဲဝိပဿနာခရီးတွေဂျုံတွေ့ရမယ့်အရာဒီနေ့တော်တော်များများပြီးသွားပြီเนาะနောက်ထပ်လည်းပဲဂျုံတွေ့ကြရတယ်ရှိသေးတယ်ဆိုတော့ဝိပဿနာခရီးတွေတရားကဒီနေ့အပိုင်း1လို့ပဲမှတ်ထားခဲ့ပေါ့နောက်ဆက်ပြီးတော့ဟောပြအောင်ပါเนาะတော့ယောဂီတော်တွေနေယခုလိုဝိပဿနာခီးလန်းကြီးရှောက်လန်းတဲ့အခါမှာမိမိတို့ဂျုံတွေ့ရမယ့်သဘောတရားလေးတွေနားလည်သဘောပေါက်ပြီးတော့ဒီသဘောတရားလေးတွေပေါ်မှာအန္တရာနိတ္တတ္တမတ္တနာတွေဒီသဘောတရားတွေအကြောင်းပြုပြီးတော့ငါတကားလို့ထောင်လောကတက်ကြွတဲ့မာနတွေဒီသဘောတရားတွေဒီတရားသူတွေပဲလို့နားလည်မှုလွဲတဲ့ဒိဋ္ဌိတွေမဖြစ်စေဘဲနဲ့ဒီသဘောတရားတွေဒီဝိပဿနာဉာဏ်ယူဆောင်နေပဲလို့အမှန်တိုင်းသိပြီးတော့ရှုခြင်းမှတ်ခြင်းအဖြစ်ကြော်လွှားနိုင်ကြတဲ့ယောဂီတော်ရှင်များကိုစီကိုငါဖြစ်နိုင်ကြပါစေ။အာဓုအာဓုအာ